Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်း2020ပြည်နှစ် February 26ရက်ဗုဒ္ဓဟူးနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေ line to meter 3240 48တို့အပြင် line to meter 190 kHz 5905တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီနေ့မနက်ခင်းအစီအစဉ်မှုအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူ့မှာ Coronavirus ကူးစက်မှုကျွမ်းနိုင်တဲ့အတွက်သတိထားဖို့ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကသတိပေးပါတယ်မြန်မာနိုင်ငံပါဝင်အာရှနိုင်ငံတချို့ကပြန်လာတဲ့သူတွေမှာ Coronavirus ကူးစက်ခံရတဲ့ရောဂါလက္ခဏာတွေ့ရတယ်ဆိုရင်ကိုယ့်ဘာသာသိကြနေထိုင်ကြဖို့ Britain ကျန်းမာရေးဝန်ကြီးဌာနကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မသိငိထိုင်တဲ့သူကြီးညာပေးမှာပါ
ဒီလိုထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော့
He in the past he's worked on Burma for a great many years he's got a good understanding
ဒီမနက်ငယ်ဆိုင်ရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ်အသိခံအဖို့ American Outlet တော်မှအောင် Tom Andrews ကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကအမိတင်သွင်းလိုက်တဲ့သတင်းဆက်သွယ်မေးမြန်းချက်ကိုမကြာခင်နားဆင်ရပါမယ်အဲ့ဒီနောက် American ရွှေ့ပြောင်းနေထိုင်ခွင့် Visa ကန့်သတ်မှုကြောင့် DV ကန်ဆယ်မဲ့ပေါ့သူမြန်မာတချို့ Visa ညှင်းပယ်ခံတဲ့အကြောင်းသတင်းလွှာတချီလေးမျိုးတစ်ဖက်ကမဲဆိုင်မျိုးဤမြမမူးရေဂိုင်းဝင်တချို့နဲ့ထိုင်းစစ်တပ်အကြာပစ်ခတ်မှုအပြီးထိုင်းရဲကမိစေဝါတွေတင်ဆက်ရမိတဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူကမ္ဘာသတင်းတွေတဲကမြမပြည်သတင်းကိုလည်းနားဆင်ရပါမယ်ဒီသတင်းတွေမတိုင်ခင်တော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျွမ်းနိုင်တဲ့အတွက်သတိထားကြဖို့ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကသတိပေးလိုက်ပါတယ
် It's not so much a question of if this will happen anymore but rather more of question of exactly when this will happen and how many people in this country will have severe illness
ဗိုင်းရပ်စ်ကူးစက်နိုင်လားဆိုတာမေးရတော့မယ့်အချိန်မဟုတ်ပဲဒီတိုင်းပြည်မှာဘယ်အချိန်စဖြစ်မလဲလူဘလောက်များများမှာဘလောက်ပြင်းပြင်းထန်ထန်ခံစားရမလဲဆိုတော့အတိအကျမေးခွန်းထုတ်ရတော့မှာဖြစ်တဲ့အကြောင်း CDC ရဲ့ကာဝယ်ဆေးဆိုင်ရာကျွမ်းကျင်သူဒေါက်တာနန်စီမက်ဆွန်နီယာကအင်္ဂါနေ့မှာပြောလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်နေတရူကဘဝတွေပေါ်အကြီးအကျယ်ရပ်ကန့်လာနိုင်တာကိုအမေရိကန်နိုင်ငံသားတွေမျှော်လင့်ထားဖို့လည်းသတိပေးခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်မှာကူးစက်မှုဘလောက်အထိပြင်းထန်မယ်ဆိုတော့မခံမနိုင်သေးဘူးလို့လည်းပြောပါတယ်သမ္မတဒေါ်နယ်ထရန့်ကတော့ဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အမေရိကန်မှာအခြေအနေကောင်းတယ်လို့ပြောဆိုထားတာပါ CDC ရရှိဒေါက်တာမန်ဆွန်နီယာကတော့အခြေအနေဆိုးနဲ့ကြုံလာရင်ပြင်ဆင်ထားဖို့တတိပေးပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရရင်အမြန်ဆုံးတွန့်ပြန်နိုင်အောင်ပြင်ဆင်ထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေအင်္ဂါနေ့မှာတတိပေးခဲ့ပြီးနောက်မှာပဲဗိုင်းရပ်စ်အနေကိုအမေရိကန်ကတတိပေးလိုက်တာပါကမ္ဘာတဝန်းနိုင်ငံတွေမှာဗိုင်းရပ်စ်အနေအတွက်အစင်းစင်းမဖြစ်ကြပေမဲ့ပြင်ဆင်ဖို့အချိန်ရှိသေးတဲ့အကြောင်းလဲ WHO ရဲ့တရုတ်နိုင်ငံကဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်မှာဦးဆောင်နေသူဒေါက်တာဘရူးစ်အယ်လဝတ်ကပြောဆိုခဲ့တာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်အရေးကိစ္စအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်ပြီးအင်္ဂါနေ့ကလွှတ်တော်အမတ်တွေကြားသဘောထားကွဲပြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်အပေါ်မှာဒီမိုကရက်လွှတ်တော်အမတ်တွေကသဘောမတူပါဘူး။ဗိုင်းရပ်စ်ပြဿနာအတွက်အရေးပေါ်ရန်ပုံငွေဒေါ်လာ 2.5 ဘီလီယံချထားပေးဖို့အစိုးရကလွှတ်တော်ကိုတောင်းထားပေမဲ့အမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကိုကောင်းကောင်းထိန်းချုပ်ထားနိုင်တယ်လို့သမ္မတထရန့်ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုရှိနေတဲ့အနေအထားဖြစ်ပေမဲ့ဒီပြဿနာကိုဖြေရှင်းနိုင်မဲ့နီလန်ပေါင်းစုံကိုအမေရိကန်အစိုးရဌာနတွေကအစွမ်းကုန်ဆောင်ရွက်နေတယ်လို့ Republican အထက်လွှတ်တော်အမတ် Ryan Blunt ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါတယ်။အထက်လွှတ်တော်အမတ်အနည်းစုကောင်းဆောင် Democrat အမတ် Chuck Schumer ကတော့ဒီပြောဆိုချက်ကိုလက်မခံပါဘူး။ Coronavirus ပြန့်နှံ့ကူးစက်မှုဖြစ်လာရင်အစိုးရအနေနဲ့ဘာမှအစီအစဉ်တကျဆောင်ရွက်နိုင်မှာမဟုတ်ဘူးလို့အထက်လွှတ်တော်အမတ် Schumer ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါတယ်။အိန္ဒိယနိုင်ငံမြို့တော် New Delhi မှာအင်္ဂါနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတထရန့်ကအမေရိကန်အနေနဲ့ကောင်းကောင်းထိန်းချုပ်ထားနိုင်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်
။မြန်မာနိုင်ငံပါဝင်အာရှနိုင်ငံတချို့ကပြန်လာတဲ့သူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါလက္ခဏာတွေ့ရတယ်ဆိုရင် ကိုယ်ပတ်သာတိကျနေထိုင်ကြဖို့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကတတိပေးလိုက်ပါတယ်။ဖေဖော်ဝါရီ19ရက်ကစလို့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့အီတလီနိုင်ငံမြောက်ပိုင်းကနေပြန်လာသူတွေအနေနဲ့ရောဂါလက္ခဏာမပြင်းထန်ရင်တောင်မှအိမ်ထဲကနေအိမ်ပြန်မထွက်ကြဖို့တခြားသူတွေနဲ့ထိတွေ့ဆက်ဆံတာမျိုးတွေကိုရှောင်ရှားဖို့နဲ့ကျန်းမာရေးဌာနအရေးပေါ်ဖုန်းနံပါတ်ကိုဆက်သွယ်ဖို့လည်းအင်္ဂါနေ့ကထုတ်ပြန်ကြမှာတိုက်တွန်းထားတာပါ။ဒီနိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံကပြန်လာတဲ့ခီးသွားတွေကိုပါတတိပေးချက်မှာထည့်သွင်းထားပေမဲ့မြန်မာတာဝန်ရှိသူတွေကတော့တန်မြတ်ရှိတဲ့လူနာတချို့ကိုစစ်ဆေးတာတွေရှိပေမဲ့ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားပါတယ်။ဗြိတိန်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိဗြိတိန်နိုင်ငံမှာရှိတဲ့လူပေါင်း 6,995 ယောက်ကိုစစ်ဆေးရမှာ73ယောက်မှသာရောဂါပိုးတွေ့ရပြီးဒီထဲမှာတော့ဂျပန်နိုင်ငံကစစ်ကမ်းမှာရပ်ထားတဲ့ Diamond Princess အပျော်စီးသမားမှာလိုက်ပါသွားသူ၄ဦးလည်းပါဝင်နေအကြောင်းဖော်ပြခဲ့တာပါ။ဥရောပမှာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးကြုံနေရတဲ့အီတလီနိုင်ငံမြောက်ပိုင်းကပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာတွေ့ရဆိုရင်တီးတန့်ခွဲနေဖို့နဲ့အီတလီဆိုရကတီးတန့်ခွဲထားပြီးစောင့်ကြည့်စစ်ဆေးနေတဲ့နယ်မြေကနေပြန်လာသူတွေကတော့ရောဂါလက္ခဏာမတွေ့ရရင်တော့တီးကြခွဲနေဖို့ကျန်းမာရေးဝန်ကြီးမက်ထန်ကော့ကပြောဆိုထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေစတင်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်အပြင်မကြာသေးခင်ကပဲကူးစက်မှုတွေနဲ့သေဆုံးသူတွေပါတိုးလာနေတဲ့အီရန်နဲ့တောင်ကိုရီးယားနိုင်ငံအထူးဆုံးနယ်မြေကပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာမတွေ့ရင်တော့တီးကြခွဲနေဖို့လည်းညွှန်ကြားထားပါတယ်။
အီဂျစ်နိုင်ငံရဲ့တပ်တန်းရှိခေါင်းဆောင်ဟော့စနီမူဘရက်ခါအသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။သူကွယ်လွန်ကြောင်းနိုင်ငံပိုင်ရုပ်သံကအင်ကာနီမှာထုတ်ပြန်ပါတယ်။အီဂျစ်မှာ18ရက်ကြာလူမှုဆန္ဒပြပွဲကြီးနောက်ပိုင်း2011ခုနှစ်မှာအာနာကနေဖေရှားမခံရခင်အထိမူဘရက်ကအီဂျစ်ကိုနှစ်ပေါင်း30နီးပါးအုပ်ချုပ်ခဲ့ပါတယ်။အီဂျစ်လေတပ်ကနေအဆင့်ဆင့်ရာထူးတက်ခဲ့ပြီးတဲ့နောက်တပ်မှုနဲ့ဒုတိယကာကွယ်ရေးဝန်ကြီးအထိဖြစ်ခဲ့ပါတယ်။1985ခုနှစ်မှာတော့သမ္မတအန်ဝါဆဒက်ကမူဘရက်ကိုဒုတိယသမ္မတအဖြစ်ခန့်အပ်ခဲ့တာပါ။နောက်1981ခုနှစ်မှာအစ္စလာမစ်စစ်သွေးကြတွေကသမ္မတဆဒက်ကိုလုကြံခဲစဉ်တုန်းကလည်းအနီးမှာသူရှိခဲ့ပါတယ်။အဲ့ဒီနောက်မှာတော့သမ္မတဖြစ်လာတဲ့မူဘရက်ကအရှေ့လေပိုင်းနိုင်ငံအများစုကအပြင်းအထန်ကန့်ကွက်မှုတွေကြားကဣသရေလနဲ့1989ခုနှစ်မှာငြိမ်းချမ်းရေးသဘောတူညီချက်ရယူနိုင်ခဲ့တာကြောင့်အနောက်နိုင်ငံတွေရဲ့ယုံကြည်ရတဲ့မဟာမိတ်တယောက်ဖြစ်အာနာကိုထိန်းထားနိုင်ခဲ့ပါတယ်။အီဂျစ်နိုင်ငံတွင်မှာတော့တမနီစီမင်းနဲ့အုပ်ချုပ်ခဲ့ပါတယ်။အီဂျစ်နိုင်ငံတွင်အခြေခံလွတ်လပ်ခွင့်ကိုရှော့ချပြီးသဘောထားကွဲပြားသူတွေကိုဖြိုခွင်းရေးအတွက်လုံခြုံရေးတပ်ဖွဲ့တွေကိုအာနာအနှင်းထားတဲ့နာမည်ဆိုးနဲ့ကြော်ကြတဲ့အရေးပေါ်ဥပဒေကိုပြဋ္ဌာန်းခဲ့သူပါ2017ခုနှစ်ဇန်နဝါရီလမှာမြို့တော်ကိုင်ရိုနဲ့တခြားမြို့တွေမှာအစိုးရစန့်ကျင်ရေးလူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်မှာတော့ဖေဖော်ဝါရီလ17ရက်နေ့မှာပဲသမ္မတမူဘာရက်ရာရုကစင်ကြောင်းစစ်တပ်ကောင်စီနိုင်ငံကိုအုပ်ချုပ်မယ်အကြောင်းဒုတိယသမ္မတကကြေညာခဲ့တာဖြစ်ပါတယ်
VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American သံမြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အိန္ဒိယခေးစဉ်တွင်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ကုန်သွယ်ရေးကိစ္စတွေတော်တော်များကိုဆွေးနွေးပြပေမဲ့ကြီးကြီးမားမားသဘောတူညီချက်မျိုးတော့မရခဲ့ပါဘူး။ခိုင်မာတဲ့ကုန်သွယ်ရေးသဘောတူညီချက်ရနိုင်မဲ့ကြီးမားတဲ့ထုတ်တက်မှုတွေကိုနှစ်ဖက်တာဝန်ရှိသူတွေကြားဆွေးနွေးရရှိခဲ့ပြီးနိုင်ငံစလုံးအတွက်အရေးကြီးတဲ့သဘောတူညီချက်တွေရလိမ့်မယ်လို့အကောင်းမြင်သဘောထားတဲ့အကြောင်းလဲနှစ်ရက်ကြာခေးစဉ်အဆုံးသတ်မဲ့အင်္ဂါနေ့မှာပဲသမ္မတထရန့်ကပြောခဲ့တာပါ။အမေရိကန်ကရဲရင်တွေနဲ့တခြားစစ်ပစ္စည်းဒေါ်လာ3ဘီလီယံဘူးအိန္ဒိယနိုင်ငံကဝယ်ယူမဲ့သဘောတူညီချက်ရတဲ့အကြောင်းကြေညာခဲ့တယ်လို့အကြံဖက်ဝါဒတံပြန်တက်ပြည့်ရေးစိုက်ဘာအင်တာနက်လုံခြုံရေးနဲ့ရေကြောင်းလုံခြုံရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ရဲ့ဆက်ဆံရေးဟာမကြုံမှုလောက်ခိုင်မာကြောင်းလည်းပြောခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်ကလည်းနိုင်ငံခြားကုံသွယ်မှုတွေကိုသမ္မတထရန့်ကတိတိကျကျတိုးမြင့်နေပြီးဆက်ဆံရေးဟာလည်းတိုးတက်ကောင်းမွန်နေတဲ့အကြောင်းချီးကျူးပြောဆိုသွားပါတယ်။ကာကွယ်ရေးလုံခြုံရေးစွမ်းရည်နဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးအပါအဝင်နိုင်ငံခြားအရေးကြီးတဲ့ကိစ္စတွေမှာအပြည့်အစုံဆွေးနွေးနိုင်ခဲ့တဲ့အကြောင်းလည်းအိန္ဒိယဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
သမရဥဝင်းမြင့်ကအိန္ဒိယနိုင်ငံခီးစဉ်ကိုဒီကနေ့ပုတ်ထုနေ့မှာစတင်ပါမယ်။အိန္ဒိယသမရရှရီယန်နတ်ကိုဗစ်ရဲ့ဖိတ်ကြားချက်နဲ့တွဲမဲ့၄ရက်ကြာအိန္ဒိယခီးစဉ်အတွင်းမှာတော့သမရဂရောဒိုချူချူလည်းလိုက်ပါသွားပါမယ်။အိန္ဒိယခီးစဉ်အတွင်းသမရဥဝင်းမြင့်ကအိန္ဒိယသမရနဲ့သမရနန်းတော်မှာဂျာတာပရင်းနေ့တွေ့ဆုံဆွေးနွေးမယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့တော့Hyderabad House မှာသမရဥဝင်းမြင့်တွေ့ဆုံဖို့ရှိပြီးနှစ်နိုင်ငံသဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးကြမှာပါမဟာတမဂန္ဒီဗိမာန်မှာပန်းခွေချမဲ့အစီအစဉ်ရှိသလိုပဲဗုဒ္ဓဂါယအပါအဝင်ဘာသာရေးအထွတ်အမြတ်နေရာတချို့ကိုလည်းသမရသွားရောက်မယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
နိုဝင်ဘာလရက်ကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရရေးကြိုးပမ်းနေတဲ့ကိုစလေ9ဦးဟာတောင်ကယ်ရိုလိုင်းနားပြည်နယ်မှာအင်္ဂါနေ့ညစကားစစ်ထုံးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နေဗာဒါပြည်နယ်ကပါတီရင်းအကျိုးရွေးမှာအောင်မြင်မှုတွေကိုစတင်ထားနိုင်တဲ့ဗမာပြည်နယ်ထက်လွတ်တော်မှတ်ဘာနီစန်တာကတော့ထိတ်ဆုံးလက်တလောပါတီရင်းကကိုစလေမဲအရေးအတွက်အများဆုံးရထားပြီးထိတ်ဆုံးမှာရှိနေပါတယ်။
အာဖဂန်နစ္စတန်နိုင်ငံတဝန်းသတင်းတပတ်ကြားအကြမ်းဖက်မှုရှော့ချရေးအာဖဂန်တာလီဘန်နဲ့သဘောတူညီချက်ကအခုချိန်ထိအခြေအနေကောင်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးအာဖဂန်တာလီဘန်နဲ့အမေရိကန်အစိုးရကြားငြိမ်းချမ်းရေးသဘောတူညီချက်ပိုပြီးနှီးဆက်လာနေပြီလို့ပြောဆိုပါတယ်သူရဲ့အာဖဂန်ငြိမ်းချမ်းရေးဖော်ဆောင်မှုအပေါ်မှာအိန္ဒိယအစိုးရအပါအဝင်နိုင်ငံအများအပြားကထောက်ခံမှုရထားတယ်လို့လဲသမရထရန့်ကနှစ်ရက်ကြာအိန္ဒိယခီးစဉ်ပြီးအင်ကာနစ်မှာသတင်းထောက်တီကိုပြောတာဖြစ်ပါတယ်။အာဖဂန်တာလီဘန်နဲ့ငြိမ်းချမ်းရေးစာချုပ်ကအတော်နီးစပ်လာနေပြီဖြစ်ကြောင်းဆက်လက်စောင့်ကြည့်သွားရမှာဖြစ်ကြောင်းသမရထရန့်ကပြောပါတယ်။အမေရိကန်ထောက်ခံထားတဲ့အာဖဂန်တပ်ဖွဲ့တွေနဲ့တာလီဘန်အဖွဲ့တွေထိုးစစ်မဆင်ဖို့ကြိပြုထားတဲ့နိုင်ငံတော်ခုနှစ်ရက်ကြာတိုက်ခိုက်မှုရှော့ချရေးသဘောတူညီချက်ကပြီးခဲ့တဲ့စနေနေ့မှာစတင်တက်ရောက်ပါတယ်။အမေရိကန်နဲ့တာလီဘန်ကြားငြိမ်းချမ်းရေးသဘောတူညီချက်ကိုကတားနိုင်ငံမှာလက်မှတ်ဖေဖော်ဝါရီလ29ရက်နေ့လက်မှတ်ထိုးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီစာချုပ်လက်မှတ်ရေးထိုးပြီးရင်တော့19နှစ်ထဲကိုရောက်လာပြီဖြစ်တဲ့အမေရိကန်ရဲ့အရှိကြဆုံးစစ်ပွဲကိုအဆုံးသတ်နိုင်မှာလည်းဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. ဘုရုံးနေမနဲ့ထိတ်တန့်ရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့တာပါ။ဆက်လက်ပြီးသတင်းလွှာတွေကိုစက်တိုက်နားဆင်ကြရပါမယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့43ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသိခံဖို့American Outlet မှာဟောင်း Tom Andrews ကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကအင်္ဂါနေ့မှာအမည်စရင်တင်သွင်းလိုက်ပါတယ်။တက်တန်းကုံဆုံးသွားပြီဖြစ်တဲ့ပေါမော့ခရန်ဟီလီနေရာမှာခန့်အပ်ဖို့ Tom Andrews ကိုကုလသမဂ္ဂရွေးချယ်ပြီးဘာကြောင့်အမည်စရင်တင်သွင်းခဲ့တာလဲဆိုတာနဲ့သူ့အရင်တာဝန်ထမ်းဆောင်ခဲ့သူတွေနဲ့ဘာကွာခြားချက်တွေရှိနိုင်တယ်လဲဆိုတာကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်။
American Outlet.com အမတ်ဟောင်း Tom Andrews ဟာလွန်ခဲ့တဲ့အနှစ်20ကျော်ကတည်းကမြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်လာအောင်ကူညီပံ့ပိုးပေးခဲ့သူဖြစ်ပြီးမြန်မာအရေးနဲ့ပတ်သက်လို့လည်းကြွမ်းကြမ်းကျင်ကျင်သိထားသူတဦးဖြစ်တာကြောင့်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အခြေအနေကိုမြန်မြန်ဆန်ဆန်စုံစမ်းစစ်ဆေးပြောဆိုနိုင်မဲ့အထူးကိုယ်စားလှယ်အဖြစ်သူ့ကိုရွေးချယ်ပြီးလူခွင့်ရေးကောင်စီဥက္ကဋ္ဌ Elizabeth Tichy Fissel ဘာကာကအမည်တင်သွင်းခဲ့တာဖြစ်တယ်လို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကပြောပါတယ
် Tom Andrews is a former US congressman
Tom Andrews ဟာအမေရိကန်အလို့တော်မှဟောင်းတူဖြစ်ပါတယ်မြန်မာအရေးကိုနှစ်ပေါင်းများစွာကူညီဆောင်ရွက်ခဲ့သူဖြစ်တဲ့အတွက်မြန်မာနဲ့ပတ်သက်လို့ကောင်းကောင်းနားလည်သူတူပါနောက်ပြီးပြည်ပမှာဖွဲ့စည်းခဲ့တဲ့အမျိုးသားညွန်ပေါင်းအစိုးရ NCGUB ရဲ့အကြံပေးအဖြစ်လုပ်ခဲ့ပါတယ်ဒါ့အပြင်ရိုဟင်ညာအရေးဆောင်ရွက်နေတဲ့ဝါရှင်တန်အခြေစိုက်United to End Genocide အဖွဲ့မှလည်းကူညီပါဝင်လက်ရှိသလို45 Rights အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ
်ဇန်နဝါရီလ24ရက်နေ့ကနေမတ်လ20ရက်နေ့အထိကျင်းပမဲ့လူခွင့်ရေးကောင်စီညီလာခံကနေ Tom Andrews ကိုမဲပေးရွေးချယ်အတည်ပြုမှာဖြစ်ပါတယ်တက်တန်း6နှစ်ကုံဆုံးပြီဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနေရာမှာဝင်ရောက်လာသူဖြစ်မဲ့ Tom Andrews နဲ့ပတ်သက်လို့ Mark Farmana ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် you used to see this pattern where a new special rapporteur would
အထူးကိုယ်စားလှယ်အသစ်ဖြစ်လာပြီးဆိုရင်တာဝန်ထမ်းဆောင်ချိန်အစပိုင်းမှာပျော့ပြောင်းတဲ့ပုံစံမျိုးတွေ့ရလေရှိပါတယ်ဘာကြောင့်လဲဆိုတော့အစိုးရနဲ့အပြန်အလှန်ဆွေးနွေးဖို့နိုင်ငံနဲ့လေ့လာစုံစမ်းဖို့ပြည်ဝင်ခွင့်ဗီဇာရဖို့အတွက်စူးစမ်းတာဖြစ်ပါတယ်သူတို့ပြည်ရင်းသွားလာခွင့်ရပြီးအခြေအနေတွေကိုကိုယ်တိုင်မြင်တွေ့ရပြီးတဲ့နောက်လူခွင့်ရေးတိုးတက်လာအောင်အစိုးရဘက်ကဆောင်ရွက်လို့စိတ်မရှိဘူးဆိုတာကိုမြင်လာတဲ့အချိန်မှာဒ ဒီအထုကိုယ်တည်းလေးဟာဖိအားပေးတဲ့ပုံစံမျိုးဖြစ်လာပါတယ်ဒါပေမဲ့ရန်ဟီလီကဒီလိုပုံစံမျိုးကိုစတင်ပြောင်းလဲခဲ့သူဖြစ်ပါတယ်သူစပြီးတာဝန်ထမ်းဆောင်ချိန်မှာတင်သွင်းတဲ့အစီရင်ခံစာဆိုရင်ပြက်ပြက်သားသားတဲတဲမမနဲ့လူရင်းကိုထောက်ပြခဲ့တာဖြစ်ပါတယ်အခုလဲ Tom Andrews အနေနဲ့ရန်ဟီလီပုံစံအတိုင်းအချိန်မဆွဲဘဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးအခြေအနေတွေကိုပြက်ပြက်သားသားအစီရင်ခံလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်
အထူးကိုယ်စားလှယ်အသစ်ခန့်အပ်ဖို့အမည်စင်းပေါင်း15ခုတည်းက Tom Andrews နဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအရင်စစ်အစိုးရကနေအိမ်မှာနှစ်ပေါင်းများစွာအကြေကျုပ်ထိန်းသိမ်းထားတဲ့အချိန်မှာသူ့ရဲ့နိုင်ငံတကာရှေ့နေအဖြစ်လုပ်ခဲ့တဲ့ American ရှေ့နေ Jared Johnson နဲ့အတူ၃ယောက်ကိုစကားတင်ဖြစ်ရွေးချယ်ခဲ့ကြောင်း Mark Farmer ကပြောပါတယ်အဲ့ဒီအထက်ကမှ Tom Andrews ကိုကုလသမဂ္ဂကရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်တကယ်လို့ Tom Andrews ကိုလူခွင့်ရေးကောင်စီညီလာခံကအတည်ပြုလိုက်မယ်ဆိုရင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေထဲမှာပထမဆုံးအမေရိကန်လူမျိုးဖြစ်လာမှာပါမနေ့ပြန် February 28ရက်နေ့မှာတော့လူခွင့်ရေးကော်မရှင်နာမင်းကြီး Michelle Bachelet ရဲ့မြန်မာနိုင်ငံအစီရင်ခံစာကိုညီလာခံမှာတင်သွင်းဖို့ရှိပြီးရဟီလီရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာကိုတော့ March 9ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်ရှင်
မအင်ဂျင်နိုင်တင်ပြသွားကြတာပါအခုတော့အမေရိကန်ရွှေ့ပြောင်းဗီဇာကန့်သတ်မှုမြန်မာနိုင်ငံသားတွေပေါ်တက်ရောက်မှုရှိနေတဲ့သတင်းကိုဆက်လက်တင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းခြေချပြည်ဝင်ခွင့်ကန့်သတ်ခံရတဲ့အထက်ပါဝင်တဲ့မြန်မာနိုင်ငံကအမြဲတမ်းနေထိုင်ခွင့် DV ကန့်ဆန်းမဲ့ပေါက်သူတချို့ February 24ရက်နေ့ကဗီဇာညှင်းပယ်ခံခဲ့ရပါတယ်အမေရိကန်သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်အသေးအရာကုလို့ညှင်းပယ်ခံရတာလို့လည်း American DV ဗီဇာပယ်ချခံရသူတွေကပြောပါတယ်မတ်သိငေထိုက်ကပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရမယ် DV ကန့်ဆန်းမဲ့ပေါက်ချိန်ကဆက်လို့အမေရိကန်မှာအခြေချနိုင်ရေးကျွတင်ပြင်ဆင်ခဲ့တာလို့မတ်တုံတုံကပြောပြပါတယ
်။ CCTV တောက်ပြီဆိုတဲ့ရပေါ့နော်ညီမမကပလန်လေးကချတာအများကြီးပေါ့နော်ဒီအမေကရောက်ရင်ကိုရောက်ရင်တစ်နှစ်ကရောကျောင်းတက်လို့မဖြစ်သေးဘူးပေါ့နော် International Student အနေနဲ့တွင်းရမှာဆိုတော့ charges တွေကများရဲ့အဲ့ဒါ resident ဖြစ်အောင်တစ်နှစ်နေမယ်အလုံးလုံးမယ်ပြီးရင်အလုံးလုံးကြီးကျောင်းတက်မယ်ပေါ့နော်အလုံးလုံးကြီးကျောင်းတက်မယ် college တက်မယ် college တက်ပြီးသွားရင်ဒီ university ကိုကောလိကနဲ့ University ရဒီနေ့ပေါ့နော်အဲ့ဒီလိုမျိုးကြီးတွားမယ်ဆိုပြီးအကုန်က plan ချထားတာပေါ့နော်ပြီးတော့ညီမကြီးဟာတွားဖို့အတွက်ပဲအာရုံစိုက်ထားတာပေါ့နော
်ဒါပေမဲ့ February 24ရက်နေ့တနင်္လာနေ့မှာတော့ DV Visa အတွက် American တန်ရုံကိုတွားပြီးတွေ့ဆုံမေးမြန်းမှုအပြီးမှာတော့ရက်လက်ကသူထင်တယ်လို့ထွက်မလာခဲ့ပါဘူး
အမတော်ညီမကဗီဇာမရနိုင်ဘူးဘာဖြစ်လဲဆိုတော့တမဒါရဲ့ဒီလိုအမင်းကြောင့်လို့ပြောအာညီမပြန်ပြီးကွန်မလိန်တက်လိုက်တယ်ပေါ့နော်ငါမှဘာဝီပွိုင်းရှိလို့နေလို့ကဗီဇာမပေးရလဲဆိုငါဝီပွိုင်းအောင်ပြောပါလို့ငါမှ information နေငါမှတော့ document နေအကုန်အစုံရှိရပေါ့နော်ဒါကြောင့်ငါ့ကိုဗီဇာမပေးရလဲလို့ပြောရဲသူကနေမှာရဲ့ဝီပွိုင်းမရှိပါဘူးတဲ့ငါလို့ရဲ့တမဒါရဲ့အမင်းညာဒီလိုမျိုးမပေးရပါလို့ပြောရဲပေါ့နော်
တနင်္လာနေ့မှာ American TV Visa ညှင်းပယ်ခံရသူကမတ်တုံတုံတူဦးသေးတော့မဟုတ်ပါဘူ
းအချက်နှစ်ချက်ပါတယ်အချက်နှစ်ချက်မှာ तू အပေါ်ချက်ကိုအမှားချစ်ပြီးတော့အားရှိရောတမီးကိုပြောတယ်တမီးကို Visa မပေးဘူးတဲ့အဲ့ Donald Trump ရဲ့တဲ့ 212F law နဲ့ညှိနေလို့တဲ့အဲ့လိုမပြောအဲ့နေတမီးကနေပြီးတော့တမီးကြောင့်က
သူကတော့တမိုင်းဘာသာရက်နဲ့ပထမနှစ်အဝေးတင်ပြီးထားတဲ့မတ်ရှင်မွန်ထက်ဖြစ်ပါတယ် American သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်မထွက်ခင်ကတော့သူအမေရိကန်ကိုသွားဖို့တေးကြပြီဆိုပြီးအမေရိကန်အိမ်မက်တွေကိုအကောင့်ထဲဖို့ဖို့ပြင်ဆင်ထားသူပါအ
ဲ့အားလीတမီးចောင်းလင်းအဲ့ပောက်ပြီးတော့ပောက်ပြီးရလို့ထင်ရတဲ့အချိန်မှာတမီးတေချာလေးအဲ့လိုမျိုးဒီကိစ္စအဆင်ပြေနေပြီလို့ထင်တဲ့အချိန်မှာတမီးကចောင်းနားထားတာလीတမီးကចောင်းအဝေးစီចောင်းလိုက်တာနားထားတာဆိုတော့ဗျာအနေအခုလဲရှိတော့ဘာလို့လဲဘာကံလဲမသိရော
အမေရိကန်သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်အသစ်အရာ2020ပြည်နှစ်ဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာနဲ့ DB ဗီဇာကိုထုတ်မပေးတော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အခြေစိုက်ဗီဇာလျှောက်ထားမှုတွေအလုံးကိုရည်ရည်ပြတ်ပိတ်ပင်တာမဟုတ်ဘဲချွင်းချက်နဲ့ဖြေလျှော့ပေးနိုင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားခဲ့တာပါသမ္မတ Trump ရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ကိုရောနောက်အမေရိကန်တန်ယုံရဲ့ကြီးညာချက်ကိုပါသိရှိထားပြီးဖြစ်ပေမဲ့ပြည်ဝင်ခွင့်ရလို့ရညာမျှော်လင့်ချက်နဲ့တွားခဲ့တာလို့လဲမတ်ရင်မွန်ထက်ကပြောပါတယ်
ဒါလို့လောထုတ်ပြီးရဲ့နောက်လောထုတ်လောမထုတ်ခင်เนี่ยတမီးကအကုန်လုံးအင်တာဗျူးတွေကြီးလည်းထွက်နေပြီပေါ့ဗျာသူက20ရက်နေ့ဆက်ပြီးအကျုံးမယ်လို့ပြောပြီးမယ်လေသူတို့ရမှာပါဆိုပြီးတော့ဒေါ်လာ330အဲအင်္ဂလန်ပြောလိုက်သေးတယ်အဲ့ဒီလောထွက်နေရဲ့လို့အဲ့ဘယ်လိုလုပ်မလဲလို့ဟေးရတယ်ဘာလို့လဲဆိုလောနေရမဆိုင်တော့ဘူးတဲ့အဲ့နဲ့သွားဖြေးဆိုတာနဲ့တမီးအင်တာဗျူးကိုသွားဖြေးရ
အခုအမေရိကန်ကိုသွားဖို့ပြည်ဝင်ခွင့်မရဘူးဆိုတော့ရှစ်ဆက်ဘာလုပ်မလဲဆိုတာစဉ်းစားရမယ်လို့မယင်မွန်ထက်ကပြောပါတယ်မတ်တုံတုံကတော့
ရှစ်ဆက်ကဘာဆက်လုပ်မလဲဆိုတော့ညီမအခုတော့အလုပ်ပြန်ရှာမယ်ပေါ့နော်အလုပ်ပြန်ရှာမယ်ပြီးတော့ဟိုကိုယ့်ရဲ့ဒီ professional job ဖြစ်တဲ့ဒီစင်းကိုင်းနဲ့ပတ်သက်တဲ့ဒီနေ့အခုမှပြန်စပြန်တက်ရမယ်ပေါ့နော်
မတ်တင်ကြတဲ့မိမြန်တင်ပြထားတာကိုနားဆင်ကြရတာပါအခုတခါထိုင်းမြန်မာနယ်စပ်သတင်းတပုတ်ကိုနားဆင်ကြည့်အောင်ပါထိုင်းမြန်မာနယ်စပ်မှာကလတ်တံပိုးဘန်းငွေတန်း900လောက်တံပိုးရှိတဲ့စိတ်ကြွဆေးပြားနှစ်တန်းကျော်နဲ့ ice မွေးဆေးဝါးတွေကိုထိုင်းရဲကသိမ်းဆည်းရမိခဲ့ပါတယ်ထိုင်းမြောက်ပိုင်းမဲဆိုင်မြို့အနီးမှာမြန်မာဘက်ကလာတဲ့မွေးကန်းဝင်20ခန်းနဲ့ထိုင်းစစ်တပ်တို့ February 24ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးထိုင်းရဲတပ်ဖွဲ့ကအခုလိုဖမ်းဆီးမိလိုက်တာပါအပြည့်အစုံကို VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ
် February 24ရက်နေ့ညပိုင်းကထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့ကော့ချန်းနယ်ဆက်ကြီးပါအုပ်စု17အနီးမှာထိုင်းနယ်ခြားသောအမှတ်3ဒေသတပ်ဖွဲ့ဝင်တွေနဲ့မွေးရဆေးဝါးတွေတည်ဆောင်လာတဲ့လက်နက်ကင်အယောက်20ခန်းတို့ဟာမိနစ်20လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကော့ချန်းနယ်ဆက်ဒေသဟာမြန်မာနိုင်ငံနဲ့မြစ်တာချားပြီးတာချီလိပ်မြို့နဲ့တမိုင်ကျော်လောက်ပဲဝေးတဲ့ဒေသဖြစ်ပါတယ်။ကြီးပါအုပ်စုက73စုရှိတဲ့ကော့ချန်းဒေသမှာတောင်ပေါ်တိုင်းရင်းသား9000ကျော်လောက်နေထိုင်နေကြတာဖြစ်ပါတယ်။မူရဆေးဝါးတည်ယူပို့ဆောင်ရေးမှာတောင်ပေါ်တိုင်းရင်းသားတွေကိုအသုံးချလေးရှိတဲ့မူရခိုင်ဝင်တွေဟာစိတ်ကြွဆေးပြားနှစ်တန်းသသိန်းကျော်နဲ့ ice မူရဆေးဝါး14ကီလိုတည်ဆောင်လာတဲ့ကျောပိုးအိတ်21လုံးကိုတိုက်ပွဲဖြစ်ပွားတဲ့နေရာမှာပဲဆွန့်ပစ်ပြီးထွက်ပြေးသွားခဲ့ကြတာပါ။ဒီကနေ့ February 25ရက်နေ့မနေ့ပိုင်းမှာတော့ချင်းရိုင်ခရိုင်အမှတ်1ဒေသကဒုပိုချုပ်ထဏဖွန်ကိုတိုင်အခင်းဖြစ်ပွားတဲ့နေရာကိုရဟတ်ရင်နဲ့လာရောက်စစ်ဆေးခဲ့တာဖြစ်ပြီးအခုဖမ်းဆီးရမိတာဟာဒေသခံတွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်ဆိုပြီးအခုလို့ပြောပါရတယ
်။ဟောဆွမ်းတယ်မဟုတ်။ဒီဆိုနေရတဲ့နေရာတွေပေါ့။ဒါလို့မှုကံ
ဒီလိုတားဆီးနိုင်တာကတော့စစ်တပ်နဲ့ဒေသခံတွေကပူးပေါင်းဆောင်ရွက်မှုတွေကြောင့်အခုမူရစေးဝါးတွေမဝင်လာနိုင်အောင်မူရတိုင်းကိုတိုက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။တိုက်ပွဲဖြစ်ပွားခဲ့တဲ့ထိုင်းတွေ့ချမ်းနေရာကိုထိုင်းစစ်ဘက်အရာရှိတွေကလာရောက်စစ်ဆေးခဲ့ကြပါတယ်။ကိုယ်တော်လုံးတစိမ့်အဝါရောင်စိတ်ကြွဆေးပြအထုပ်တွေကိုပြသပြီးပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဘူးရီခိုင်ဝင်တွေဟာအခုရက်ပိုင်းအတွင်းမှာစိတ်ကြွဆေးတွေကိုအလုံးအရင်းနဲ့ထိုင်းနိုင်ငံထဲကိုတယ်ဆောင်လာမယ်ဆိုတဲ့သတင်းကိုကြိုတင်ရထားတာကြောင့်ထိုင်းစစ်တပ်ဟာနေသားတစ်လျှောက်မှာပိတ်ဆို့စောင့်ကြည့်နေတာဖြစ်ပါတယ်ဆိုပြီးဒုပိုချုပ်ထဏန်ဖွန်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်ဒီဆေးဝါးတွေဟာဝါတောင်ပိုင်းဘက်ကလာတာဖြစ်တယ်ဆိုပြီးဗိုလ်ချုပ်ထဏန်ဖွန်ကပြောဆိုကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေတာပါဒါပေမဲ့ဝါရဲ့ပြောရေးဆိုခွင့်ရှိသူလာရှုံမျိုးကဆက်ဆက်အယုံတာဝန်ခံဦးညီရန်ကတော့နေဆက်တစ်ချက်မှာမူရစေးဝါးတွေဖမ်းမိတိုင်းဝါဘက်ကလာတယ်လို့ဆွဆွဲပြောလို့မရကြောင်းနေဆက်တစ်ချက်ဟာကီလိုမီတာ300-400အရှည်ကြီးဖြစ်တာကြောင့်တရားရာဂိုင်နှုံးပြေတော့ပိုက်စိတ်တိုက်လုံးဝဖမ်းဆီးနိုင်ဖို့ကလည်းမဖြစ်နိုင်ပါဘူးဆိုပြီးပြီးခဲ့တဲ့အပတ်က VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်။ထိုင်းမြန်မာနှစ်နိုင်ငံမူရစေးဝါးအခြေအနေတွေကိုစောင့်ကြည့်လေ့လာနေသူတူဦးဖြစ်တဲ့ရှမ်းသတင်းစီရဲ့ Editor ဦးဆိုင်မင်းကတော့
ဒီနေဆက်မှာလေဒီရှမ်းပြည်ထဲမှာဒီထုတ်နေတဲ့ဟာလေဆေးကကြတာပေါ့နော်။ဆေးကကြတော့လုတ်နိုင်တဲ့လူတွေကတော့သူတို့ကဒီတရားတဲ့အခွင့်အရေးလုံးနဲ့အရင်လိုက်အဲ့လိုမျိုးထုတ်တာတွေရှိတယ်။ဒါကြောင့်မို့လို့ဒီဆက်တိုက်လေဖမ်းမိတာတွေရှိတယ်
ဒီ2020ခုနှစ်ထဲမှာထိုင်းစစ်တပ်နဲ့မြန်မာဘက်ကဝင်လာတဲ့မူရမောင်ကိုသမားတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာဟာအခုတစ်ချိန်နဲ့ဆိုရင်၄ချိန်မြောက်ရှိသွားပြီဖြစ်ပါတယ်ရှင
် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကို email ကတစ်ဆင့်ဝေဖန်ကြံပြုလို့ကြားတယ်ဒေသချင်းတောင်းကျင်ကြတယ်ဆိုရင်တော့ burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လီလိုင်းနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းပါတချို့ကိုမူရင်းအပေါ်မပြည့်ကိုအောင်လွင်နဲ့အတူကောက်နှုတ်တင်ပြပေးကြပါရစေခင်ဗျာ။
မြန်မာနိုင်ငံကလက်နက်ကင်ပြစ်ခတ်တွေမှာမျိုးဆက်သစ်တပုံတွေအနိုင်ရနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ Asia Times စာမျက်နှာမှာဝါရင်သတင်းစာဆရာပါတီလင်နာကရေးပါတယ်။ ဆွေကပြည်ရင်းငင်းရဲ့အတွက်ကြိုးပမ်းနေခြင်းမှာစစ်တပ်တိုက်ပွဲပုံစံအစ်တည်နဲ့ရင်ဆိုင်နေရတဲ့အကြောင်းအစချေရေးထားတာပါ။ကတိလက်နက်ကအင်အားစုတွေကအရင်မျိုးဆက်တွေလိုနေရာအတီတကျစခန်းချထားတာမျိုးမရှိပဲပြစ်လိုက်ပြေးလိုက်နေပြွာကြောင်းစစ်တပ်အနေနဲ့အစင်လာထိတ်တက်ရင်ဆိုင်တိုက်ပွဲပုံစံတွေကမထိရောက်တော့ဘူးလို့လည်းဆိုပါတယ်။ရခိုင်လက်နက်အဖွဲ့ AA နဲ့တောင်ပြောင်းနက်ကင်ဖွဲ့ TNL တို့ကဆိုရင်လည်းအလွယ်တကူရွှေပြောင်းနိုင်စွန်းနဲ့နေပြည်တော်အစ်တီသုံးပြီးအလေငိုက်ဝင်တိုက်ပြီးပြန်ဆုတ်ခွာလို့ရှိရကြောင်းစစ်တပ်အနေနဲ့အထိနာနေတယ်လို့ခြေဆိုင်စခန်းတွေအတီတကျမရှိတာကြောင့်တံပြန်ထိုးစစ်ဆင်မှုလည်းမလွယ်တဲ့အဖြစ်နဲ့ကြုံနေရတာပါ။ခေါင်းဆောင်မှုပိုင်းမှာလည်းငယ်ရွယ်တဲ့မျိုးဆက်တွေအဖြစ်ခွန်အားအဖြစ်နဲ့တစ်ချိန်ကတပုံခေါင်းဆောင်တွေလိုစီရဲမြင်သက်သက်မဟုတ်ကြတော့ဘူးလို့လည်းဆိုပါတယ်။စစ်တပ်ကအေအေစီရေလှုပ်ရှားမှုတွေကိုတုံ့ပြန်တဲ့အနေနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅မြို့နယ်မှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်တာလက်နက်ကြီးတွေနဲ့လေကြောင်းကနေတက်ခိုက်တာမျိုးတွေရှိပေမဲ့ပြစ်မှတ်အတီတကျမရှိတာကြောင့်အရက်သားတွေထိရရတာမျိုးတွေနဲ့ကြုံရလို့ရှိတဲ့တာကိုလည်းထောက်ပြထားတာပါ။မြန်မာနိုင်ငံမှာနိုဝင်ဘာလတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်စိုးရအနေနဲ့ဆက်စွန်းနေတဲ့ချီကြာမြင့်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးအနေဆုံးအဆင့်ကြိုးစားနေတယ်ဆိုတာကိုပြသနိုင်မှုအစီအပြည့်ရဆာချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါငင်းချင်းဆွေးနွေးရမှာပါဝင်ဖို့ဖိတ်ခေါ်ကောင်းဖိတ်ခေါ်နိုင်ပါတယ်။ဒါပေမဲ့ AA နဲ့ TNL တို့လိုမျိုးဆက်သစ်တပုံအဖွဲ့တွေအနေနဲ့စစ်တပ်နဲ့ရင်ဆိုင်ရမှာအနိုင်ရနေရဆိုတော့ခန်းစားချက်တွေဝင်နေသမျှတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေမြင်းမြန်ဆန်းဆန်းအဆုံးသတ်နိုင်အောင်မှာမဟုတ်ဘူးလို့လည်းသတင်းစာဆရာဗတ်တေးလင်နာကနေကုန်းချုပ်ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးအိန္ဒိယညစ်တဲ့စစ်ဦးစီးချုပ်ရဲ့ခရီးစဉ်ကမြန်မာပေါ်တရုတ်အိန္ဒိယရှင်ပြိုင်မှုကိုပြသနေ Zaino Indian Competition in Myanmar in the spotlight with Indian Navy Chief visits to Rangoon နဲ့ Rajeshwari Pillai Rajagopalan ရေးတဲ့ဆောင်ပါကို TheDiplomat.com မှာဖတ်ရပါတယ်။ကျေးသမရရှိဂျင်ပင်းရဲ့မြန်မာနိုင်ငံခရီးစဉ်အပြီးမကြခင်ရသက်ပိုင်းအတွင်းမှာပဲအိန္ဒိယရေတပ်စစ်ဦးစီးချုပ်ဟာမြန်မာနိုင်ငံကိုအလဲသွားခဲ့တာပါဆိုပြီးအစချေရေးသားထားပါတယ်။Indo-Pacific data မဟာဗျူဟာအခင်းကျင်းနဲ့အိန္ဒိယရဲ့ Act East နိုင်ငံကြေးမူဝါဒတွေကြောင့်မြန်မာနိုင်ငံဟာအိန္ဒိယရဲ့မဟာဗျူဟာတွက်ကိန်းတဲ့အရေးပါနေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံကတော့နိုင်ငံရေးအရာရောစီးပွားရေးအရာပါမြန်မာနိုင်ငံအတွင်းပိုပြီးအခြေချနေတာကြောင့်အိန္ဒိယလုံခြုံရေးအတွက်အရေးကြီးလာတဲ့ကပ်ပလီပင်လယ်အော်နဲ့ဘင်္ဂလားပင်လယ်အော်အထွက်လန်းကြောင်းနဲ့တရုတ်နိုင်ငံနှိစက်သွားခဲ့ပြီလို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံကတော့နိုင်ငံအကျိုးစီးပွားအတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပိုပြီးခိုင်မာအောင်ဆက်လက်ကြိုးစားလှုပ်ဆောင်နေရမှာဖြစ်ပါတယ်။ခီးစဉ်အတွင်းရေတပ်ဦးစီးချုပ်ဟာမြန်မာအရက်ပက်စစ်ပက်အစိမ့်ပင်ကောင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာရေတပ်ကိုတင်တန်းတွေတိုးမြှင့်ပေးဖို့ကိုလည်းကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။ဒါတွေဟာသိပ်အံ့ဩစရာမရှိပါဘူးလို့လည်းစာရေးသူကဆိုပါတယ်။လွန်ခဲ့တဲ့နှစ်တွေကတည်းကစလို့နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့ရမှာစစ်ရေးလေ့ကျင့်မှုအပြန်လည်အလဲပတ်ခရီးနဲ့စစ်သင်တန်းပေးတာတွေသာမကရုပ်ဝိထုပိုင်းဆိုင်ရာတွေလည်းပါဝင်ခဲ့ရမှာအိန္ဒိယကခီလိုအတန်းအစားရင်ကိုတမောတစီလွှဲပြောင်းပေးအပ်ခဲ့သေးတယ်လို့လည်းထောက်ပြထားပါတယ်။တကယ်တော့မြန်မာအရေးအိန္ဒိယအတွက်စိန်ခေါ်မှုမှာရေတပ်ကိစ္စတဲ့တခြားများပြားလာတဲ့ကဏ္ဍတွေလည်းရှိနေပါသေးတယ်တဲ့။စီပွားရေးကဏ္ဍမှာမြန်မာနိုင်ငံကိုအကူအညီပေးဖို့နဲ့မြန်မာနိုင်ငံရဲ့လိုအပ်ချက်တွေကိုဖြည့်ဆွမ်းပေးဖို့ရာမှာအိန္ဒိယဟာတိတ်ကိုညံလွန်လာတယ်လို့ဆိုပါတယ်။အထူးသဖြင့်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းကိုရှင်းပြရာမှာဖြစ်တယ်လို့ဆိုပါတယ်။တာဒကအားဖြင့်အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းစီမံကိန်းနဲ့ကလတန်မြစ်ဘက်ဆုံစီမံကိန်းအကောင့်ထဲပေါ်ရဟာရည်မှန်းထားတာတည်းအတော်လေးနောက်ကျနေကြောင်းထောက်ပြထားပါတယ်။ဘလိုပဲဖြစ်ဖြစ်မင်္ဂလာပင်လယ်အော်ဒေသတွင်စီးပွားရေးနှင့်နည်းပညာပူးပေါင်းဆောင်ရွက်ရေးအဖွဲ့ BIMSTEC လို့အဖွဲ့အောင်မြင်ဖို့အိန္ဒိယနိုင်ငံကတောင်းအားပေးနေတာကတော့အိန္ဒိယနိုင်ငံအရှိတောင်အာရှနဲ့ထိတွေ့ဆက်ဆံမှုမြင့်တင်ရေးမှာမြန်မာနိုင်ငံဘလောက်အရေးပါလဲဆိုတာကိုပြသနေပါတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဂရိကူဝေပြုထားတာတွေကိုလက်တွေ့အကောင်အထည်ဖော်ဖို့လိုအပ်နေတဲ့ပြဿနာကိုတော့အိန္ဒိယနိုင်ငံအနေနဲ့ဖြေရှင်းပေးဖို့လိုအပ်နေသေးကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတော်ရရှိများခင်ဗျာမြမစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ3240 48တူအပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားကြရပါမယ်
ဒီမကစီကိုအင်္ဂလိပ်ဘာသာနဲ့ထုတ်ရတာဖြစ်ပြီးရေချက်ကတော့ကျမတို့မြန်မာနိုင်ငံရဲ့ရှေးအောင်ပတိပခုလူပညာရေး
ပတိဆရာမခင်တန်းဖြူရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရမှာပါအခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချိန်ရောက်ပါပြီစီတင်သူကိုသားညုံဦးနဲ့အတူထုတ်လွှင့်ရေးမှုမတ်စုမနိုတင်ဆက်တဲ့တိုက်ရိုက်လေလိုက်ကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပဲလွှတ်တော်မှာအကျိတ်နဲ့ဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘယ်လောက်ထိမျှော်လင့်ဖို့ရှိမှရှိဆိုတော့ပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဥပဒေဂျန်တက်ကိုဒီပြည်တော်စုလွှတ်တော်ကိုတင်သွင်းပြီးတော့ဒီကနေ့ဆိုစပြီးတော့ဆွေးနွေးနေပါပြီအာဏာရဲ့ NLD ပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်လောက်ထိခီးပေါက်နေပြီလဲအခုတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်ထိဖြစ်လာနိုင်ပါမလားအခုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးကိုကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီပြည်အောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့အဥထဆရာကြီးရှင်းနေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ပြည်သူ့လွှတ်တော်ကုသလေမင်္ဂလာတော်မြို့နယ်ကပါမြို့သားဒီမိုစီအဖွဲ့ချုပ်ရဲ့ဒီမင်္ဂလာတော်မြို့နယ်ပြည်သူ့လွှတ်တော်ကုသလေဦးအောင်လိုင်ဝင်းဖြစ်ပါတယ်ခင်ဗျ2ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးတော့ဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားမယ်ထင်ပါတယ
်
ဟုတ်ကဲ့ဒီနေ့ပဲကျွန်တော်တို့ဒီလွှတ်တော်ထဲမှာတော်တော်လေးတမရကူစလရီနဲ့မြူသားဒီမိုစီဖွဲ့ချုပ်ကကူစလရီအခြေတင်ပေါ့နော်တော်တော်လေးပြည်ဝင်ထဏဆွေးနွေးကြတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဆရာဦးကြည်မြင့်ရဲ့အမြင်ပေါ့နော်အခုတစ်ချိန် NLD ကလွှတ်တော်ထဲမှာကြိုးပမ်းပြန်ပြီးဘယ်လောက်ထိခီးပေါက်နိုင်ပါမလဲဆရာဦးကြည်မြင့်ရဲ့အမြင်အရင်ဆုံးသိချင်ပါတယ
်ကျွန်တော်တို့ဒီလက်ရှိဖြစ်နေကြတဲ့ပတ်သက်လို့ဟိုအစစ်အစစ်ပြောင်းလဲရေးကိုမြူသားဒီမိုစီဖွဲ့ချုပ်ကထောက်ခံပြီးတော့သူကဆောင်ရပါတယ်အဲ့ဒါကတော့သူတပါတီတည်းပဲကျန်တဲ့ပြည်အောင်လူကြံခံရေးတို့ကျွန်တော်တို့တအားုံတို့ဇုံမီတို့နောက်တစ်ခါမြို့သားညီညွတ်ဒီမိုကရက်တစ်ပါတီတို့အဲ့လိုပေါ့ဗျာအဲ sorry အဲဒီစုမြို့သားပါတီတို့အဲ့လိုဟိုတမတော်နဲ့ရည်ကြတဲ့အဖွဲ့တွေကတော့မပြောင်းလဲကြီးဘက်ကသူတို့ကရက်ကြတယ်ပေါ့နီးရက်ကြတယ်နောက်လုံးဝပယ်ဖြစ်ပြီးအသက်ဆွဲမှုဘက်ကတော့ကျွန်တော်တို့ရခိုင်တို့ကျန်လို့မုံလို့အဲ့အရာတွေကိုကျွန်တော်တို့ကတွားပြီးတော့တွေ့ရပါတယ်။အဲ့တော့ဟိုချက်ချင်းလို့ပေါ့လေ။အဲ့လိုတွားတွေ့ရတယ်။အဲ့တော့အဲ့အရာတွေကြည့်လိုက်ချင်းအားဖြင့်ဟိုသူကဟိုဘာတွားတွေ့ရလဲဆိုတော့ဟိုတက်က2008ကိုအသေးဆုံးကင်ထားမဲ့လူတွေဘက်ကလည်းသူ့တစုံတရာအင်အားစုစည်းထားတာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်မလို့အဲဒီလွှတ်တော်တွေကဆွေးနွေးရမှာတော်တော်ပြင်းထန်ပြီးတော့တပ်ကတုံးနဲ့အတုံးလုံးနေရဆိုပြီးတော့အတော်ကြမ်းကြမ်းတန်းတန်းနေပြောတယ်ပုပ်ကူကြီးတွေပါလာတယ်လို့ပါတွေ့လာတယ်အဲ့တော့ဒါကသူတို့2080သူတို့စိုက်လိုက်မတအာနာယူလာတယ်ဟလာ2010အထိပေါ့နောက်ဆယ်နောက်ပိုင်းကျတော့တဝက်ပေါ့အဲ့အကြီးပါလာပြီးတော့ငါတို့လုပ်ရင်ဖြစ်ရမယ်ဖြစ်ကိုဖြစ်ရမယ်အဲ့လိုလုပ်ဖို့အတွက်ငါတို့ကအတိတ်မှာဟလာဘုံကြီးဖြစ်ဖြစ်ကျောင်းသားဖြစ်ဖြစ်လယ်သမားကျောင်းသားဖြစ်ဘသူ့မဆိုတတ်ဖို့လဲဝမလေးဘူးအဲ့လိုအကျင့်စရိုက်တွေပါလာတော့အခုလွတ်တော်မှာဆွေးနွေးတဲ့အခါမှာအဲတော်တော်ကြီးကိုဟာရိုင်းနေတာလေးသွားတွေ့နေရတဲ့ကြောင့်ဟုတ်ကဲ့အမျိုးသားညီညွတ်ရေးဟာအဲတကယ်ဒေါ်စားကြီးမျောလင်းလို့စုံနိုင်ပါမလားဆိုတာကိုအများကြီးတန်တရားကြည့်တယ်ပြီးတော့၄၃၆ကူလည်းပဲအခိုင်အမာသူတို့ရက်ထားတော့အဲ့ဒါလည်းကြော်နိုင်ပါမလားဆိုတာကိုကျွန်တော်မပြတ်တာအကဲခတ်ပြီးတော့လေလာနေပါလေခင်ဗျာ
ဟုတ်ကဲ့ခုနကပြောလို့ပေါ့တော့မျောလင်းစရာတော့တော်လေးနေပါလေဆရာဦးကြည်မြင့်ပြောသလိုကျွန်တော်တခုထပ်သိချင်တာကဒေါန်ဆန်းစုကြည်ကလည်းဟိုတနေ့ကပြောတယ်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းနေလို့ပဲတစ်ဖက်မှာလည်းအမျိုးသားရင်ကြစည်းရေလှုပ်သွားမယ်လို့ပြောတာရှိပါတယ်ခင်ဗျာအဲ့တော့တကယ်တမ်းအခုလွှတ်တော်ထဲမှာအခုလိုမျိုးဟိုတင်ထိတ်တိုက်ဖြစ်နေတဲ့အနေအထားမျိုးကသုံးတရာ မြားအနေဒီဒီအာဏာရပါတီနဲ့တက်မလို့ကြာပူပြီးတင်းမာစရာတွေဖြစ်လာနိုင်ခြေရှိပါလားအခုနေထားရဆိုရင
်တင်းမာတာကတော့အရှင်းကြီးကတက်ဖက်ကဘာမှကိုမချော့တာဗျအဲ့တော့ဒီမျိုးစီအဖွဲ့ချုပ်ကတော့သူကတော့ရင်ကြားစီရေးအပေါ်မှာမကူတဲ့ဟာကိုစိုက်လက်မတ1988မှာဖြစ်အပ်ဒူတိတ်ပေါ့ဗျာသူကတော့တက်မလို့နဲ့အရှင်းကြီးတိုင်းပြည်ကြီးဝေးဆိုတဲ့ရှုတော့မှာအစဉ်အမြဲကြိုးပမ်းလာတာရှိတယ်သဘောတူတာမတူတာထားပါလိကျွန်တော်တို့2008ကိုလုံးဝမကြိုက်ဘူးဒါတော့ကျွန်တော်ပါတီနဲ့ကင်းရှင်းနေတယ်။သို့တော်လည်းပဲတစ်ဆက်ကဒေါ်ဆန်းစုကြည်ရဲ့ကြိုးစားမှုတွေအဖဘူဂျုံအောင်ဆန်းရဲ့ကျေးဇူးတရားတွေအဲ့ဒီပုံမှန်မူပြီးတော့ပြည်သူတရားလုံးကတော့အဲသူ့ဘက်ကရက်တည်ပြီးထောက်ခံကြတယ်။မူဝါဒအားဖြင့်တော့တရားရဂိုင်းတို့သူ့ကိုကြိုက်ချင်မှကြိုက်မယ်။သို့တော်လည်းသူ့ရဲ့ကြိုးပမ်းမှုတွေဟာသူ့ပါတီရဲ့ဆောင်ရွက်မှုတွေအားဖြင့်ကျွန်တော်တို့မလေးစားလို့တော့မရဘူးဆိုတာတော့ကျွန်တော်ပထမပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးကြည့်မြင်လေးလိုက်ပေါ်မှာခလာနေပေးပါအောင်ခင်ဗျာနောက်ထပ်ဆွနေမဲ့ကုစလေဥအောင်လိုင်ဝင်းကျွန်တော် page ခေါ်ချင်ပါတယ်ဥအောင်လိုင်ဝင်းကပြောမယ်ဆိုတော့ဒီနေ့လွတ်တော်ဆွနေပွဲတွေမှာကိုတိုင်းကိုကြလဲရှိနေတဲ့လူဆိုတော့လက်ရှိဒီကနေ့စဆွနေတဲ့အခြေအနေနဲ့ပတ်သက်လို့ဥအောင်လိုင်ဝင်းရဲ့အမြင်ပေါ့နော်ဒီဖွဲ့စည်းပုံပြင်ရေးအခုလက်ရှိကျူးပန်းချက်မျှော်လင့်ချက်ဘယ်လိုများရှိပါလဲခင်ဗျာ
အဲဟုတ်ကဲ့ကျွန်တော်ဆရာဦးကြည့်မြင်ပြောတဲ့ဟာပါတယ်တော်တော်များများလေးပါသွားပြီဖြစ်ပါတယ်အဲဒီတက်မတော်ကအရင်မျိုးသားကြီးခါကမှာကလေးအချမ်းမှတ်ခဲ့တဲ့မူဖြစ်တဲ့မျိုးသားနိုင်ငံရေးမှာအရှင်တစိုက်ဦးဆောင်ရေးဆိုတဲ့ဟာကိုဟိုစုပ်ကင်ထားတယ်ဒီနေ့ပထမဆုံးသူတို့တက်မတော်ဘက်ကသူတော်ကိုယ်စားလှယ်ဆွေးနွေးတဲ့ခါမှာဒီသဘောထားကိုရှင်းရှင်းလင်းလင်းအဲထုတ်ပြီးတော့ပြောခဲ့တယ်ပေါ့အဲအဓိကတော့တက်မတော်ဒီပြည်ပုံပြင်ရှင်ရေးမှာအရေးကြီးတဲ့အချက်တွေဖြစ်တဲ့တက်မတော်တော်ကိုယ်စားလှယ်ရှောက်ချရေးတို့အဲဒါကဒီပြည်ပုံကြီးတော်နောက်တစ်ချိန်မှာပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှန်4-6လို့အားမျိုးတွေကိုပြင်ဆင်ဖို့အတွက်အဲဆန္ဒမရှိဘူးဆိုတော့ဒီနေ့ရှင်းရှင်းလင်းလင်းပဲထုတ်ပြီးတော့ပြောတယ်ပေါ့တက်မတော်ဘက်ကတော့ကျွန်တော်တို့ဘက်ကတော့ပြင်ဖို့ဆိုတာလည်းကျွန်တော်တို့ဘက်ကအရင်ကတည်းကရှင်းရှင်းလင်းလင်းပြောပြီးသားပါဘယ်လိုမျိုးငင်ကလေးရတယ်ဒါပြည်ပုံချင်တဲ့ဦးလေးနဲ့အဲပြင်ဆင်ရေးပုံမှန်တွေမထက်လာခင်ငယ်ရတယ်တက်မတော်ရဲ့အခန်းကဏ္ဍကိုလျှော့ရမယ်ဆိုတာအဲပြောပြီးသားပါအဲ့တော့ဒီနေ့အခြေကတော့ဟိုထွက်တော့ဖြစ်နေပြီလည်းပြောရတော့ပေါ့နော်ပုံပုံလေးလည်းကျွန်တော်ပြောရလို့ရှိရင်တော့
ဟုတ်ကဲ့
အဲ့တမကတော့ဒီတက်မလို့ဘာရေးကြီးတဲ့ပုံပါလေးသင်ပေးမှာမဟုတ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာအခုကဆွေးနွေးပွဲတွေကလည်းကြံနေသေးရလို့ကျွန်တော်သိရပါတယ်ထပ်ပြီးဆွေးနွေးမဲ့ကုသေးတွေလည်းရှိနေလို့သိရပါတယ်အဲ့မှာကျွန်တော်တို့စိုးရင်တဲ့အတန်ဒီတချို့ပေါ့နော်သူတည်တည်တချို့လည်းစိုးရင်တာလေးကျွန်တော်တို့ပြောပါတယ်တချို့တိုင်းသားအဖွဲ့အစည်းတွေကလည်းစိုးရင်ချက်တွေပြောပါတယ်အဓိကနှစ်ဖက်တိတ်တိတ်ထိတ်တက်များဖြစ်လာလို့ရှိရင်ဖွဲ့စည်းပုံပြင်ကျူးပန်းချက်ကြီးကဟိုတော်လေးဟိုဘေးရောက်သွားမလားဒါဒီနေထားစိုးရင်ကြတာလည်းရှိပါတယ်ခင်ဗျာအဲ့တော့တိုင်းသားတွေရဲ့အတန်တိုင်းသားကုစလေတွေရဲ့အတန်ရောဘယ်လိုရှိပါလဲခင်ဗျာဦးအောင်လိုင်ဝင်းသေးတော့
အဲတိုင်းသားတွေကတော့တိုင်းသားချင်းတော့မကြည့်ဘူးပေါ့နော်ဥပမာတကယ်မတူရင်ဟန်မျိုးသားပါတီဆိုလို့ရှိရင် AMD ဆိုလို့ရှိရင်ဒီနေ့ဆွေးနွေးတဲ့ကုစလေတယောက်ဆိုလို့ရှိရင်အဲဆနာကဆရာဦးကြီးမျိုးပြောတဲ့တင်မှာတော့ကျွန်တော်သဘောမတူတာတော့တိုင်းသားတွေကလုံးဝဖြတ်သိမ်းယူဆိုတဲ့ဟာကိုချက်စားလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ခိုင်ဘက်က AMD ပါတီကပြောလို့မျိုးသားတွေတော့ပြောဆွေးနွေးရဆိုရင်ဒီကားတကူစားလုံးဖိနေရမယ်ဆိုတဲ့ဟာကိုသူတို့ဘာသိနေတယ်လို့ဆိုတော့သူတို့တက်မတော်ဟိုရှော့ချာရေးလို့လက်ခံနေအဲ့တော့သူတို့တချို့လက်ခံတယ်တချို့လက်မခံဘူးဆိုတဲ့ဟာတော့သွားပြရတယ်လုံးဝဖြတ်သိမ်းရေးဆိုတာမျိုးအချိန်မှတော့ပြောကောင်းပြောမှာပေါ့ဒါပေမဲ့တော်တော်တည်းမှာအဲရှင်းပြတဲ့အခါကျမှသူတို့ရဲ့လူကအဲပုံစံကကုရဲတည်နေတဲ့ပုံပါလို့မြင်တယ်ကိုကအရသာပကနေရေတော့တင်ပြလာတာဖြစ်တဲ့အတွက်တော်တော်တည်းမှာရေတော့တင်ပြရှင်းမခံရတဲ့ကုစလေတွေကိုမနစ်တာဟိုဒါသဘာဝကြတယ်ပေါ့ဒီကုထိုင်နေတဲ့ရှုတော့ကနေကြည့်ကြတာပေါ့အတိုင်းသားအခွင့်အရေးရဖို့ပါလေတိုင်းသားတွေကပို့ပြီးတော့ပြောလဲနေ။အဲဒါမှတူတော်ဒီအဲလူမျိုးကိုခြေခံထားတာဖြစ်တဲ့အတွက်ကြောင့်မလို့59စာလုံးကိုခါမျိုးမှာမလို့ကဖဲနဲ့တိုင်းသားဒေတာမှာတိုင်းသားအဒီနဲ့တိတ်ပတ်တဲ့ဒေတာပို့ခဲနဲ့ဝင်ပြီးတော့ထောက်ခံသွားတာမျိုးတွေတွေ့ရတယ်ပေါ့။အဲတော့ရှမ်းပါတီဆိုလို့ရှိရင်တော့ဒီဖက်ဒရယ်ကိုပို့ပြီးတော့အဖြစ်ဖြစ်နေတဲ့အပိုင်းတွေတွေ့ရတယ်။တိုင်းပြီးတော့နောက်တစ်ခုပြဿနာလေးဆိုတော့ပါလေဆိုတိုင်းသားပါတီကအရန်ကိုအခြေတအားဖြင့်အရန်ဆွတ်တော်ထဲမှာလည်းနေတယ်ပေါ့။ပြီးရင်နောက်ထပ်ဖက်လာရေးပေါ့ပွဲရလည်းအရာအဲ့တော့ဒီအမျိုးသားဒီမျိုးကြီးပြောကြ60ရာခိုင်နှုန်းလောက်အရှိနေတယ်ဒီမှာတက်မလို့25ဆိုတော့အတော်တော်များများပါသွားပြီအဲ့ကြတဲ့ဒီဆိုင်ကြီးက900ရာခိုင်နှုန်းရှိခဲ့ကြတယ်တိုင်းကတစ်ဆယ်ရာခိုင်နှုန်းအဝေါ်ပေါက်မှာတစ်ဆယ်ရာခိုင်နှုန်းလောက်ပဲရှိခဲ့ခဲ့တယ်ဆိုတော့ဒီပါတီကြီးတွေရဲ့လုံရက်တွေပေါ်မှာပြည်ကြည့်ပြီးတော့ပဲသူကဆွေးနွေးရတဲ့သဘောရှိသူကဥဆောင်နိုင်တဲ့အခြေအနေမှာလုံးဝမရှိဘူးပေါ့နော်အဲ10ရာခိုင်နှုန်းလုံးကျင်လောက်ပဲရှိခဲ့ခဲ့တယ်အားလုံးပေါက်
ဟုတ်ကဲ့ခင်ဗျာအခုအောင်လိုင်းဝင်းကဥကြည့်မြေရောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေဆွေးနွေးမင်းမြန်လူတွေတို့ရှင်တွေလီလိုင်းပေါ်မှာရောက်နေပါပြီကျွန်တော်တက်နိုင်သလောက်တော့ခေါ်သွားပြပါမယ်တော်တော်များပါပါတယ်အရင်ဆုံးတော့ဥနေဦးလင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဥနေဦးလင်းတို့တို့ဆွေးနွေးမင်းမြန်လူရပါတယ
်ဟုတ်ကဲ့နံပါတ်၁ရှင်နေတာပေါ့အဓိကတော့ဗျာကျွန်တော်ပြောချင်တာကတော့ဖွဲ့စည်းရေးထုတ်ပုံကြောင့်အတိုင်းကြီးဟာအကြတဲ့ဖြစ်တယ်ပေါ့နော်အချမ်းပြင်းတော့ဒါပေမဲ့ဖွဲ့စည်းရေးထုတ်ပုံထဲမှာပါတဲ့59စကိုပြင်နေတာအဓိကကြာနေတယ်လို့ဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့နော် တော့အဆန်းစုကြီးသမတကြီးရေးတယ်အဲ့ဒီအခါကျတော့ကျွန်တော်ကအဲ့ဒီအခုပြင်းပြင်းနဲ့ဆိုတဲ့လူတွေလူ7တန်းပါအပါဝင်အားလုံးကိုကျွန်တော်ဟောပေါ့နော်ဟိုဥမာလေးနှစ်ခုလောက်နဲ့ပြောပြပြီးတော့ဘယ်လိုလုပ်တင်လဲဆိုတာလည်းကျွန်တော်ပြောပြရစီဥမာတစ်ခုကတော့ဗာလဲလွန်ခဲ့တဲ့3နှစ်လောက်ကပေါ့နော်လီကွမ်ယူဆိုတဲ့စာတင်ကျောင်းမှာ professor အမေရိကန်နိုင်ငံသားခံယူထားတယ်။ပြည်ုပ်လူမျိုးကို PR ဖြစ်တာနေကင်ဆယ်လိုက်တယ်။ဘာကြောင့်လုပ်ရတာလဲဆိုတော့သူကအဖွဲ့အစည်းတစ်ခုရဲ့ agent ဖြစ်နေလို့ပါတဲ့စင်ကာပူမှာဖြစ်တော့တာ။ဒါလွန်ခဲ့တဲ့3နှစ်ကပါ။အဲ့တော့ဒီအရင်ကိုခုလူကြီးမင်းပြောနေတဲ့လူတွေလည်းကျွန်တော်နဲ့တက်တူရဲ့လူတော့ရှိမှာ။68ခုနဲ့နော်အာရာ is racist ဘွဲမှာအလီကိုဟင်းဆိုတာကြားဘူးပါလိမ့်မယ်။အကယ်၍ခင်ဗျားတို့တင်နေတဲ့လူတယောက်ကတိုင်းပြည်ရဲ့ခေါင်းဆောင်တနေရာကိုရောက်သွားခဲ့ရင်အဲ့ဒီလူဟာတခြားလူရဲ့စပိုင်တယောက်ဖြစ်သွားခဲ့ရင်ဒီနေ့ဟလာအာရတ်ဒီဘယ်လိုရှုံးသွားလဲဆိုတာခင်ဗျားတို့လက်တွေ့လက်ဟိုပေါ့လက်တွေ့ပါလေ။ဟောအဲ့တော့59ဆကိုတင်နေတဲ့လူတွေအဲ့ဒီအလီကိုရှင်အကြောင်းလေးကိုတရားစာဖတ်ကြည့်ပါလို့ပြောကြတယ
်။ဟုတ်ကဲ့ခင်ဗျ
ာ။ဟောအဲ့ဒီကိစ္စကိုကျွန်တော်ပြောချင်တာလွယ်လွယ်လေးပါ။ဒါလွန်ခဲ့တဲ့ဒီနေ့ကြော9နှစ်လောက်တည်းကကျွန်တော်ပြောဖို့စကားဟာခင်ဗျားတို့ပြောခွင့်မပေးတဲ့အတွက်ကျွန်တော်မပြောခဲ့ရ။ဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍအနေနဲ့ရှိဖို့လွယ်လွယ်လေး။အဲ့ဒါကတော့ဘာလဲဆိုတဲ့အခါကျတော့အဓိပ္ပာယ်ကောင်ဆယ်ဆိုတာဘိုးချုပ်အောင်ဆန်းအပါဝင်ပေါ့နော်။သူ့ရဲ့ရဲဘော်၃ချိတ်ပါမယ်လွတ်လပ်ရေးတတ်ချက်ခဲ့တဲ့သားသမီးတွေပါမယ်။သူတို့ကိုအဓိပ္ပာယ်ကောင်ဆယ်လို့ဟာမျိုးဖွဲ့ပြီးတော့အဓိပ္ပာယ်ကောင်ဆယ်ရဲ့ဥမာတစ်ခုပေါ့ဗျာ။ဟိုအဓိပ္ပာယ်တယောက်ပေါ့အကြီးကြီးတယောက်အနေနဲ့ဆိုရင်သူကဘာလဲဆိုတော့အခုဥမာ82ရဖက်ပွင့်နေရတဲ့ကိစ္စမျိုးကိုသူ့စီကိုတင်ပြီးတော့သူကနေပြီးတော့နိုင်ငံတော်သမတကိုဒီလိုဒီလိုဖြစ်တင်ပါတယ်ဆိုတော့အများကြီးတဲ့ပုံစံမျိုးနဲ့တွင်းရင်ရောခင်ဗျားတို့82ကိုပြင်လို့မရဘူးလားကျွန်တော်ကြားတာ82ကတဲမဟုတ်ဘူးနော်တဲမဟုတ်ဘူးတွယ်ဝိုက်ပြီးတော့တွင်လို့ရတယ်ဆိုပါစို့ခုနေ့ Human Rights ကတနာဘာညာအကုန်လုံးတော်ဆန်းစု
ဟုတ်ကဲ့ခုနေ့ဦးလေးနဲ့ချုပ်ပြီးပါ
မရနိုင်ဘူးလား
ဟုတ်ကဲ့โอเคคุณนิวนี่ကျေးဇူးပါခင်ဗျာနောက်ထပ်သရရှင်တွေရှိပါသေးလို့ပါကျွန်တော်တို့အခုပေးမပြောတာမဟုတ်ပါဘူးကျွန်တော်တို့သရရှင်တွေကိုတော့ကျွန်တော်အကန့်အသတ်နဲ့ပဲချိန်နဲ့ပေးပြောတာပါကျွန်တော်နောက်တစ်ခုဖိတ်ခေါ်ပါတယ်ဦးတီးလည်းမူကိုတီးလည်းမူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နေရာတော့ဒီအခြေခံဦးတွေကတော့အရေးကြီးတဲ့အခြေခံဦးတွေကမပြင်ဘူးဆိုရင်တော့အဲ့ဒီအဖွဲ့အစည်းပြင်တဲ့အဖွဲ့အစည်းတွေကတော့ငင်းညာရေးကိုမလိုလားတဲ့အဖွဲ့အစည်းတွေလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်တို့တိုင်းနာပြည်သူတွေတိုင်းနာလူမျိုးအားလုံးကတော့အများသောအားဖြင့်တော့ငင်းညာရေးကိုအံတမလို့ကျင်တန်းလူခွင့်ရင်းနဲ့ကိုပိုင်စက်တန်းကိုအတိတ်ကလို့ကျင်မှာအဲ့ဒါဆိုရင်မြန်မာပြည်တိုးတက်မှာဖြစ်ပါတယ်ခင်ဗျာဒီလိုပဲเนาะတစ်ခွဲ့နဲ့တစ်ခွဲ့เนาะမတရားလုပ်မယ်မတရားဆွဲဆူမယ်မတရားပြောဆိုမယ်ဆိုရင်เนาะကျွန်တော်တို့မြန်မာပြည်ကဘယ်သူမှငင်းညာမှုရှိမှာမဟုတ်ဘူးဗျငင်းညာမှုရှိအောင်เนาะတန်းလူခွင့်နဲ့ကိုပိုင်စက်တန်းခွင့်ကိုเนาะကိုယ်ကပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုတီးလည်းမူကျေးဇူးပါနောက်ထပ်သရရှင်တူတခါလဲကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုလှမောင်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဗျာအခုဒီနေ့ပဲလွတ်တော်မှာအတင်းထဆွေးနွေးရဆိုပေမဲ့ကျွန်တော်မြင်တာရှင်းရှင်းလေးပါဟိုအများစုမဲနဲ့ထောက်ခံလို့ပြင်ထောက်ခံပြီးပြင်လို့ရမယ်ဥတွေအားလုံးကပြင်လို့ရသွားမှာပါဟိုဒါလွတ်တော်ရဲ့အခန်းကဏ္ဍဘယ်လောက်ကြီးလဲဆိုတာကိုပြတယ်ပြပါအဲ့တော့တမတော်အနေနဲ့ပြောချင်တာတက်ကဒီ2008မှာသူကိုသူပြန်ပြီးတော့ပြိမိနေတာဒီအများကြီးရှိနေတယ်ဆိုတော့သူလည်းသိလာတယ်။ဒါကြောင့်လဲဆိုတော့သူတို့အခုကာချုပ်ကိုပဲသူတို့ကာချုပ်ရည်ချင်းမရှိလို့ထပ်ပြီးတော့ခန်းလို့မရဘူးဆိုတော့ပြဿနာတွေရှိလာတယ်။နောက်တမန်တော်အခန်း9 43နှစ်အခုမှလည်းဒီကာချုပ်ကလောလောဆယ်တစ်ခုဖြစ်သွားတဲ့နောက်မှာသူတို့မှကာချုပ်ကဂျန်နဲ့ဝင်ကြီး3ဦးကိုခန်းလို့မရဘူးဆိုတာဖြစ်လာမယ်သဘောတွေဖြစ်နေပါတယ်။အဲ့တော့စောစောပြောတော့59ဆဆိုတာလည်းမလိုပါဘူးအတိုင်းငန်းတမရတဲ့မြင့်နေဆိုတာလူတိုင်းသိပါတယ်။အဲ့တော့အခုဒီကောင်းစဉ်ရပြောရမယ်ဆိုရင်တော့အများကြီးပြင်လို့ရမယ်အများကြီးပြင်လို့ရတဲ့အခြေအနေတွေရှိနေတယ်ဒီတက်မတော်သားတွေအနေနဲ့ကလည်းသူတို့အာဏာရတဲ့အချိန်မှာ2-6ကိုပြီးခိုင်ဖြိုးတော့တက်မတော်မပြင်ချင်ဘူး NLD နေထရတဲ့2-6ကိုဘာလို့မပြင်ချင်လဲဆိုတော့သူတို့လက်ရှိသူတို့အာဏာရနေလို့ပဲဒါကြောင့် NLD ကိုနောက်မဲထပ်ပြီးတော့ပေးကြဖို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ဦးချင်းမြင့်ဆရာဦးချင်းမြင့်ခုနကဆွေးနွေးသွားတဲ့တော်ရှင်တွေရဲ့အမြင်တွေလည်းကြားမိပါပါ59ဆနဲ့ပတ်သက်လို့တော်လေးပြင်းထန်တာပြောသွားတဲ့လူလည်းရှိပါတယ်ဟိုဒါကိုလက်ခံတဲ့သဘောပေါ့နော်ဒါကန့်ကွက်တဲ့လူလည်းတော်များရှိပါတယ်အဲ့တော့ဒီဆွေးနွေးပွဲကပြောရမယ်ဆိုရင်တော့တကယ်ခုနကကွန်လိုင်းဝင်လဲပြောတဲ့အရေးကြီးတဲ့လူတွေမျှော်လင့်နေတဲ့ချက်တွေတော့ပြင်နိုင်ဖို့တော့ခက်တယ်ဘလို့ချက်တွေတော့ဘလို့အခြေအနေမျိုးတွေတော့ပတ်ဖြစ်မယ်အောင်မြင်နိုင်မယ်လို့ဖွဲ့စည်းပုံပြင်အောင်မြင်နိုင်မယ်လို့ဦးကြည်မြင့်ယူဆပါလဲခင်ဗျာ
တော့ကျွန်တော်ခုနပြောတဲ့ရခိုင်အမျိုးသားပါတီကဖြစ်သိမ်းရေးဆိုတာကျွန်တော်တို့သူတို့ပါတီရဲ့အာဘော်ကိုကျွန်တော်ရဆတ်ဆုပ်ထားတာပါ။အဲလွတ်တော်မှာပြောတဲ့အခါကျတော့လွတ်တော်ထုံးစံအရအဲသူကထိမ့်ပြောသားကောင်သွားလိမ့်မယ်။သူပါတီကတော့အဲ့သူသဘောထားရှိတယ်ဆိုတော့ကျွန်တော်ရဆတ်ဆုပ်ပြီးပြောတာပါနော်။ဟု
တ်ကဲ့။
နောက်ချက်ကတော့ပါလိမ့်ဆိုတော့50ကိုစလုံးနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးနေတာမဟုတ်ပါဘူး။အဓိကထားဆိုရင်အဲ့ဒါတစ်ဖက်ကဇောင်းပေးပြီးပြောနေတာပါ။50ကိုစလုံးကပြင်လဲကောင်းပါတယ်မပြင်လဲပဲသူ့ရဲ့လုပ်ပိုင်ခွင့်နေရာမြင့်နေတာလေ။အဲ့အတွက်နဲ့တော့တောက်ရှိကြီးကိုတက်နေမယ်လို့တော့မထင်ပါဘူး။ NLD ကလည်းအဲ့လောက်ကြီးပိတ်ဆို့ပြီးနေတော့50ကိုမဲတိုက်နေပြီမဲ့50ကိုပေါ့မှာတိတ်ပြီးတော့ဒီလောက်ကြီးလဲဟိုတိုက်ကြည့်လဲပြတ်မသွားပါဘူး။50ကိုမပြင်ရလို့လေနော်။အဲ့ဒီချက်ပါ။နောက်တစ်ချက်ကတော့ကျွန်တော်တို့ကလည်းအဲ့ဒါကိုကြိတ်နေမပြောပါဘူးနော်။နောက်တစ်ချက်ကတော့ပါလေဆိုတဲ့အခါကျတော့အလီကိုဟင်းတို့ဖတ်ဖို့လားဆိုတော့လက်ငါး50လောက်တယ်ကျွန်တော်85နှစ်ရှိပြီခင်ဗျားတော့ဘယ်လောက်ရှိလဲမသိဘူးအဲ့ကျွန်တော်နိုင်ငံရေးကျေးဇူး5ကျင်းပြူပြီးအခု6ကျင်းမြောက်ပဲအများကြီးနိုင်ငံရေးတို့ကျွန်တော်ရှိစားအများကြီးပတ်ထားတယ်အလီကိုဟင်းလည်းသိတယ်ပါလီလည်းအများကြီးသိတယ်တော့အဲ့ဒါနဲ့59စားလို့နေရောမဖြစ်နေရမဆိုင်ဘူးလို့နော်နောက်တစ်ချက်ကတော့ပါလေဆိုတော့ဒီကိုထေလုံပြောတဲ့ညီညာကြီးနဲ့တန်းတူဖြစ်ရေးဆိုတဲ့ဥစ္စာကိုကျွန်တော်ထောက်ခံတယ်အဲ့ဒါခင်ဗျားပြောတဲ့နောက်ရှိကိုပြင်ရမယ်ဆိုရယူဆာကိုထောက်ပါနေ။နောက်တယောက်ပြောတဲ့ကိုလမောင်ပြောတဲ့ဥစ္စာကတော့သူကတော့ပေါ့ပေါ့ပြောသွားတယ်။ဟာပြင်ရမှာပါလို့အဲ့လောက်ကြီးတော့ပြင်မရပါဘူးဗျာ။အဲ့လောက်ကြီးပြင်နေပဲကြီးပြိတ်နေပြောနေကြတာမှဒီငယ်စုနေဘက်တော့လုံးဆရာမလို့နော်။အဲ့လောက်ကြီးမလွယ်ပါဘူး။ဒေသုံ6ခုကြော်ဖို့ဆိုတာဘလို့အောင်ဖြစ်နိုင်ဘူး။ပုံစံတရက်နဲ့အဲ့ဒါဒီဟာကိုလွတ်တော်ကြီးတွဲရတယ်။တခြားနီးလန်းနေနဲ့ကျွန်တော်တို့တွဲပြီးသုံးမှရမယ်။ဒီတစ်ခုလေးကတော့ဒေသုံ6ခုကျော်လို့မရဘူးအကျိတ်နဲ့ဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုမှတ်ချက်ပေးခြင်းပါလေည
ာဟုတ်ကဲ့ခင်ဗျာဦးကြည်မြင့်ကျေးဇူးပါခင်ဗျာကွန်လိုင်းဝင်းကောက်ဒီသရော့ရှင်တွေရဲ့ဆွေးနွေးပြောဆိုချက်တွေနဲ့ပတ်သက်လို့ဗာမ ्या တုံ့ပြန်လို့ပါလေ
အပြေးတိုင်းမပြေးနိုင်ဆိုတော့တိချာဒီအပြေးမှာတော်တော်လေးစကားပြောနေပေါ့ပြီးတော့ပထမဆုံးပြောချင်တာအဲ့တော့ပြင်မဲ့ကိစ္စကကျွန်တော်တို့ဒီမျိုးသားဒီဘုံကြီးဖွဲ့ထုတ်နေမဆိုင်ပါဘူးတက်မတော်ရဲ့သဘောထားပေါ်မှာမမီတည်နေတာတက်မတော်ကမပြင်ပြင်ကျွန်တော်တို့ပြင်လို့မရဘူးပေါ့အဲ့ကျတက်မတော်ကပြင်လို့ရမှာဒါကိုပထမဆုံးပြောချင်ပါနောက်တစ်ခါပြင်မဲ့ပုံပါတွေအားလုံးအခုဒီကပြောသလိုတော့ကမပြင်နိုင်ဘူးတော့မဟုတ်ဘူးပေါ့တချို့ပုံပါတွေကိုလည်းအဲ့တမတော့ပကလာရောလာနိုင်တယ်ရှိတယ်ပေါ့တော့ဒါတွေကတော့တိတ်အေးမကြည့်တဲ့ပုံပါလေးပေါ့ဟာညီမနိုင်ငံဒီစစ်ကြုတ်ရဲ့အရေးချင်းကတ်တက်ချက်ကိုဟိုပြင်လာမျိုးပေါ့တမရကသင်ပေါ်ကြောကြားသူတွေကနေပြီးတော့ယူဆတဲ့လူကြီးရွေးရမယ်ဆိုပုံပါဖြစ်တာလေနောက်တစ်ခါမတန်မစွမ်းဆိုပြီးတော့ပတိပုံမှာရေးထားတဲ့ဟာကိုမတန်စွမ်းဆိုပြီးတော့ရေးတာမျိုးဒါဖြစ်နေဒီကြောင်ရေးတဲ့ဟာမျိုးပေါ့အဲ့ဒါမျိုးတွေမှာတော့ပြင်လာနိုင်တော့ B2B လူသားတွေရဲ့အရေးကြီးတဲ့အချက်တွေကိုတော့ပြင်ဖို့ကတော့အကျဉ်းကျဉ်းရှိတယ်ပေါ့အကတပ်ပေါ်ဘက်ကတင်ပြလာတဲ့အချက်အဲမှာတော့မြန်မာတပ်ဒီပုံကိုဆွဲထုတ်တာလက်ခံနိုင်တဲ့အချက်တွေလည်းရှိပါတယ်။အဲ့ဒါကလည်းစိတ်အရေးကြီးတဲ့ဟာတွေတော့မဟုတ်ဘူး။ဥပမာဆိုကြပါစို့တပ်ပေါ်ဘက်ကတင်ပြလာတယ်ဆိုတော့ဒီမှာနိုင်ငံရဲ့နယ်နိမိတ်နဲ့ပတ်သက်ပြီးတော့ဆက်ပြီးတော့နိုင်ငံကတရားရုံးနဲ့သုံးချက်လို့ရလာတဲ့နယ်နိမိတ်တွေအထည်သွင်းဖို့ပေါ့။ဒီလက်ရှိဥတွေရတော့ပေါ်ဒီပုံချင်တာဥတွေဒီစဲနေရအဒီနောက်ထပ်ထက်ထဲလို့မရတော့။ဒီနိုင်ငံတရားရုံးနဲ့ညီတော့လိုအပ်လာရင်အဲ့တက်တယ်အလုပ်ပုံပါတွေကတော့ဒီ NLD ရောတမတော်ဒီခါကျူရောတိုင်းတာတွေအလုပ်ကြီးနေမှာပုံပါမျိုးတွေလည်းရှိပါတယ်အဲ့တော့အများအမြင်မှာတော့ဟိုပြင်လိုက်မလုံးဝမပြင်နိုင်တဲ့အားလည်းပေါ့ဘူးအတိုင်းတာတစ်ခုပြီးတော့ပြင်လိုက်နိုင်တယ်တော်တော်အဲ့အတိုင်းတာဆိုတဲ့ဟာကဒီစွန့်ကကျွန်တော်ပြောဆိုတမတော်ကသူ့ရဲ့လက်ရှိရှိနေတဲ့အခြေအနေကနေပြီးတော့အဲတက်ပြီးတော့ရုပ်ရော့သွားမယ်ဟာကိုလုံးဝလက်မခံနဲ့အဲသဘောမျိုးသိရတယ်ပေါ့ဒါဘာလို့လဲဆိုတော့သူတို့ရဲ့သဘောထားသူတို့တစ်ခွက်တစ်စုတစ်ခွက်နဲ့ရှင်းနေတာဆိုတော့ဒီရှင်းနေတာနဲ့အဲ့တမတော်သားကလည်းအချင်းချာပါသေးတယ်ဟုတ်တော့ဒါဘောတရားတာပဲဒါအောင်ဆက်တက်နေပဲပြောပါမယ်အဲ့တော့ဟိုဒီဘိုင်းမှာတော့တော့အခက်အခဲရှိပါတယ်အဲအားလေးတခုတော့ကျွန်တော်ကြည့်ပြီးတော့ပြောချင်ပါတယ်အဓိကတော့တက်မတော်ကနောက်ဆုတ်ပေးမယ်အခြေအနေကိုမရှိဘူ
းဟုတ်ကဲ့ခင်ဗျာကုအောင်လိုင်းဝင်ကျေးဇူးပါကျွန်တော်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်ကုစုဝေလေးလိုင်းပေါ်မှာရှိပါတယ်ကုစုဝေဒိုဒိုတုတ်ဆူနီမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ဒီနေ့ဆက်တော်ထဲမှာတက်မတော်ကကုစလေတယောက်ကပြောတာဆိုတာဟန်အမှုညာနှုတ်မှုညာတွေကဆက်တော်နဲ့မကိုက်ညီလို့ဥတီခွန်မြတ်ကတတိပေးရတယ်ဆိုတော့ဒီနေ့ကျွန်တော်ကြားပါတယ်ဖတ်ရပါတယ်ဆိုရင်ဘာနဲ့တွားတူလဲဆိုတော့1988မှာအဲပြည်သူလူထုတွေကဒီမိုကရေစီအရေးကိုအုံကြွပြီးတောင်းဆိုတဲ့အခါမှာတက်တထာနဲ့ဒီနေ့ဆက်တော်တွေကတက်မတော်သားတွေရဲ့စိတ်နေစိတ်ချတိတ်မကွာသေးဘူးဆိုတာထင်ရှားပါတယ်ပြီးတော့ဒုတိယကျွန်တော်ပြောချင်တာကတော့ကအလီကိုခင်းမဲ့ဖြစ်ဖြစ်အလီကိုခင်းမဲ့ဖြစ်ဖြစ်ပေါ့ဗျာနော်ဒီ2000ကျပ်ဖွဲ့စည်းပုံဥပဒေမှာအဲတက်ကနဲ့တရားအချက်ကားရနေအထိလူများစုရဲ့အကျိုးကိုလက်ကဆုံစွာလူတွေကနေပြီးတော့ကန့်တနေတဲ့အတွက်ကျွန်တော်တိုင်ပြည်နဲ့နားရဲဆိုတာကိုဒါတီးပြီးသားပါเนาะကျွန်တော်ပြောချင်တာကဟိုကျွန်တော်တို့ကိုလိုနီလက်နဲ့နိုင်ငံကြီးကကိုလိုနီကျင်းပထားတာကိုလည်းပြည်သူလူထုတွေစီးပွားရေးဆိုတာနဲ့ကြော်ပြခဲ့တယ်ဆက်အနာဟိုဖာစာပါလာပေါ့လွတ်လပ်ရပြီးနောက်ဖာစာပါလာအနာရှင်ဆက်အနာရှင်အနာရှင်အဆက်ဆက်ကိုလည်းကျွန်တော်တို့ကပြည်သူလူထုရဲ့ညီညွတ်မှုနဲ့ကြော်ပြခဲ့တယ်ဆိုတဲ့အခါမှာဒီ2000ကျပ်ဖွဲ့စည်းပုံဥပဒေဆိုတာကမိကူမြင်လဲပါကျွန်တ ကျွန်တော်တို့ဒီလိုအားလုံးညီညွတ်ရင်ပွားပွားလေးပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုဆုမွေကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးအနေနဲ့ဆရာဦးကြည်မြင့်ပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ဆရာဦးကြည်မြင့်ကတော့မေးချင်တာတစ်ခုကတော့လက်ရှိ energy ရဲ့ကြိုးပမ်းမှုပေါ့နော်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းမှုဖွဲ့စည်းပုံပြင်ရေးဆိုတာ energy party အတွက်ကရွေးကောက်ပွဲရဲ့ဂတိကဝတ်တရလည်းဖြစ်ပါတယ်ပြောမယ်ဆိုရင်နောက်ထပ်ရွေးကောက်ပွဲတစ်ခုကိုလည်းလှမ်းတော့မှာရောက်တော့မှာဖြစ်တဲ့အတွက်ကြောင့်အခုအနေထားကတော်တော်လေးအရေးကြီးပါတယ်အဲ့တော့အခုဒီကြိုးပမ်းချက်ကတကယ်ကောဖြစ်နိုင်မယ်ထင်လို့ energy ကလုတ်ခဲ့တာလားတကယ်ဖြစ်နိုင်ကြီးရှိလား symbolic တက်တက်လို့ပဲတချို့ကလည်းဝေဖန်နေကြပါလေဦးကြည်မီရဲ့အမြင်သိကြပါလေခင်ဗျာ
ကျွန်တော်က energy party ဝင်လည်းမပေါ့ဘယ် party ဝင်မှလည်းမပေါ့ကျွန်တော်လွတ်လပ်စွာပြောဆိုခွင့်ရှိနေတဲ့ပုံစံဖြစ်ပါတယ်အခု seasonal party ဆိုတာကို energy ရဲ့seasonal party ဆိုတာကိုကျွန်တော်ချွင်းပြတ်မရှိရုံပါတယ်ဒါမှလည်းလုတ်ရက်ကတော့ရွက်ကောက်ပွဲကြော်ညာလို့ဖြစ်နေပါတယ်အောင်လဲအောင်မြင်မှာမဟုတ်ပါဘူးတက်မလို့အရေးကြီးတာတွေလုံးဝခွင့်ပြုမှာမဟုတ်ပါဘူးဒါအတိအချပါပဲဒါကြောင့်မလို့တို့တော်တွင်နီးရယ်ကျွန်တော်တခါတော့တင်ပြဖို့ပြနိုင်မယ်ဒီအခြေခံဥပဒေကို2000ရှိကိုကြိုက်လားမကြိုက်လားတို့တော်နီးနဲ့တင်မဲခွဲတစ်ဝက်လောက်ကဟာလာဟိုဟိုကမကြိုက်တို့တော်ကိုယ်စားလှယ်တစ်ဝက်လောက်ကမကြိုက်ဘူးဆိုလို့ရှိရင်လူလူဆန္ဒခံဝဲလို့လူလူဆန္ဒခံတစ်ဝက်လောက်ကမကြိုက်ဘူးဆိုလို့ရှိရင်အပစ်ဆွဲဒီကြားထဲမှာ2000ရှိနဲ့သွားနေအပစ်ဆွဲပြီးတော့နောက်ကြတော့မှအပစ်ဆွဲတဲ့အခါမှာတမတော်တွေလူမျိုးစုတွေအနာရတွေသတိပုဂ္ဂလတွေအကုန်ပါပါပြီးတဲ့အခါကျတော့မှအဲ့ဒီအလုံးစုံတော့မှယူကောက်လူလူဆန္ဒခါကူပြန်လို့အဲ့ဒါနဲ့အစိုးရအတွက်ရွက်ကောက်ပွဲလုပ်ပေါ့ဗျာဒါမလို့အဲဒီ14နှစ်တော့ရေးနေတော့အချိန်ဟုတ်နှစ်နှစ်လောက်ပြီးပြီးကြီးပြီးအဲ့ဒီနိလမ်းမှတပါမရှိပါဘူးအကုန်စားတော့နော်လေးစားပါလေတိုးတော်လေးကြော်ညာပေါ့ရွက်ကောက်ပွဲကြော်ညာလို့ဖြစ်နေတယ်လို့အဲ့ဒီကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးကွန်လိုင်းဝင်းကိုလည်းမေးချင်ပါတယ်ကွန်လိုင်းဝင်း1မိနစ်မိနစ်စက္ကန့်30လောက်တော့ရပါတယ်နောက်ဆုံးလေးကွန်လိုင်းဝင်းအမြင်လေးခုနကဆွေးနွေးချက်ပေါ်မှာတုံ့ပြန်ပြီးပါ
အဲကျွန်တော်တို့ကနိုင်ငံရေးလုပ်တဲ့အခါကျတော့ကျွန်တော်ထိုင်နေလို့တော့မရဘူးပေါ့နော်တစ်ဖက်ကမမြင်သေးဘူးဆိုပြီးတော့ဒါအခြေအနေတွေတော့ကျွန်တော်ဒီတူတူသိနေတယ်ကျွန်တော်သိကြပါပြီ။ဒါတစ်ဖက်ကမမြင်သေးဘူးဆိုတော့အဲငါလည်းမမြင်ဘူးပေါ့ဒီလိုထိုင်နေလို့တော့မရဘူး။ကျွန်တော်လုံတင်လုပ်ခဲ့တာလုပ်ခဲ့ရလား။အဲလုံတင်လုပ်ခဲ့တာနိုင်ငံတကာမှတည်းဒီလိုပါပဲ။လုံတင်လုပ်ခဲ့တာကျွန်တော်တို့တော်တော်နေပြီးလုံဆောင်နေတယ်ဒီတူတူရဲ့အကြေကိုအကောင့်နဲ့ပေါ်ပြတာလည်းပါပေါ့။အပြင်ဆိုပြီးတော့နောက်တစ်ခုအလင်းတင်လို့ပြင်ကြနေတာကတော့ဒီကျွန်တော်တို့တောင်းမမြင်နိုင်တဲ့ကိစ္စကဒီအနာရပါတီပဲဆိုပြီး NLD ဘက်ကကျွန်တော်ခုခုပါကပြောပြီးပြောနေတာမဟုတ်ပါဘူးအနာရပါတီပဲပါမလို့ဒီလိုလိုရွေးချယ်တဲ့ကိစ္စတွေမရှိနိုင်ဘူးဆိုတာအခုဒီလိုလိုရွေးချယ်တဲ့ကိစ္စတွေအပြည့်လုံးဝမဟုတ်ပါဘူးဒါအရင်ဒုသကြီးနာကမှာကလေးကတစ်ဖက်တည်းချခဲ့တယ်ဟုတ်လားအဲဒီသူတို့ဒီအနာကိုခြင်ထားတဲ့လူတစုကအရသာရှိနေတဲ့ဟာကိုဘယ်တော့မပြေသေးခြင်းနဲ့အခြေအနေမျိုးဖြစ်တာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုအောင်လှိုင်ဝင်းဦးကြည်မြင့်နဲ့တို့ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ကတော့ဒီမှာပဲညနာခွဲပြီးပ
ါအင်္ဂါနေ့ညဒိုင်းရဲ့လီလိုက်ပြန်လဲထုတ်လွှင့်ချက်ဖြစ်ပါတယ်ဒိုင်းရဲ့လီလိုက်ဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးပါလို့လဲဖိတ်ခေါ်ပေးပါစီVery American အတန်းကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်ရာအစီအစဉ်မှာပကြီးဆီယာမခင်တန်းဖြူရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ကျွန်တော်ကတော့ပကြီးဆီယာမစာရေးဆရာမခင်တန်းဖြူပါအကင်မြမဆိုရဲအနည်းပညာမဲ့ကစင်းကိုအေဒါကျောက်တာဝန်ယူပြီးကိုရိုင်းထုတ်ရည်နေပြီလဲဖြစ်ပါရဲ့ဒီမဲ့ကစင်းကိုအင်္ဂလိပ်ဘာသာနဲ့ထုတ်ရတာဖြစ်ပြီးရည်ချက်ကတော့ကျမတို့မြန်မာနိုင်ငံရဲ့ရှေးအောင်ပစီပခုအမှုပညာတွေ contemporary art installation art စာတွေစာအုပ်စာပေနဲ့ပတ်သက်တာတွေစာတွေကိုနိုင်ငံတကာကိုသိစေချင်တဲ့အတွက်ကျမတက်ကြလောက်အမြဲတမ်းရိုးရှင်းတဲ့အင်္ဂလိပ်ဘာသာနဲ့ information ပေးချင်တာပဲဖြစ်ပါရဲ့နောက်သဘာဝပတ်ဝန်းကျင်လေးနဲ့မြို့ပြညာကိုပေါင်းစပ်ပြီး Green Future Art and Environment Festival ကိုလည်း2001ကတည်းကနှစ်စဉ် October လောက်ကြီးကျင်းပလာခဲ့တာကြောင့်2019ခုနှစ်မှာကမ္ဘာမြေချစ်စုရှိရရှိထားပါရဲ့။သူယုံစီယာကဏ္ဍမှာပထမဆုံးကျင်းပခြင်းကစာရေးဆရာမကြီးဒေါက်တာမျိုးချစ်ရဲ့အဆိုအမိန့်လေးဖြစ်တဲ့မြို့ပြညာကြီးသာလင်လောင်းလာလောင်းသားများအတွက်အမွေအစ်အဖြစ်ပြန်ရင်းကြီးဆိုတဲ့အဆိုအမိန့်လေးပါပဲ။ဒီဆိုမိဟာကျမရဲ့ယုံကြည်ချက်လည်းဖြစ်ပါရဲ့ကျမရဲ့နှစ်ပေါင်း30ကျော်မြင့်ပညာဆက်တန်းတစ်ဆောင်မှာတွေ့ကြုံခံစားခဲ့ရတာတွေကဒီခိုင်မာသက်တည်တစ်ခုလို့ဆိုရမှာပါဒီယုံကြည်ချက်နဲ့ပတ်သက်ပြီးအခိုင်မာသက်တည်ပြကြရတာတော့အများကြီးပါပဲပထမဆုံးတာကထားပြီးပြောရရင်ကျမကဒီခုကြောင်းရန်ကုန်ရက်နေ့ချိန်ပိုင်းပင်လယ်တက်စင်အားဆုံတွေ့ခဲ့ရတဲ့ဆရာကြီးဦးလွန်ကျယ်ကိုစံနှုန်းနာပြပြီးပြောချင်ပါတယ်လက်ရှိအချိန်မှာဆရာကြီးဦးလွန်ကျယ်ကို
မြန်မာ Master Impressionist Artist ဒေါက်တာဦးလွန်ကျော်ရဲ့လူကြီးရင်းမှာသာမကပြသပါသိထားကြပါရဲ့ဆရာဦးလွန်ကျော်ရှင်းပြရရှိထားတဲ့ဒီကြီးပညာအမွေတွေကိုကျောင်းဝဆရာတူဖြစ်စဉ်တက်တတ်သိဟုသာမကကျောင်းဝနေလာယူပြီးတော့လေပြင်ပတစ်ပည့်သားမျိုးတွေတကြီးကိုစိတ်ဝင်စားတဲ့ပြင်ပဌာနပုဂ္ဂိုလ်တွေနဲ့မိသားစုတစ်ခုလုံးကိုပါလွန်မျိုးဆက်လွန်တင်ရရှင်းနေနဲ့ဆက်လက်ဖြန့်ဝေခဲ့ပါတယ်မိသားစုအလုံးပတိစီယာဆီယာမရေဖြစ်လာကြတဲ့အပြင်ဒီဘက်ဘောင်များစွာလည်းအောင်မြင်တဲ့ပတိစီယာတွေဖြစ်လာကြပါတယ်။ကျမကိုယ်တိုင်တောင်ပတိပြဝဲတွေလုပ်နိုင်လားပတိနဲ့ကတ်တက်တဲ့စာအုပ်တွေစာရန်းတွေအင်တာဗျူးတွေရင်းနိုင်လားဆရာကြီးဥလွန်ကျွယ်နဲ့ဆရာတွေရဲ့မြင့်ပညာမွေစက္ကန်ရရှိထားတဲ့လိုပါပဲ။မြင့်ပညာမွေရှိတဲ့နေရာမှာပတိတစ်ခုရဲ့သာမကပတိကဘူးပန်းတော်ပန်းတမောက်စတဲ့ပန်းစင်မျိုးမြင့်ပညာတွေစာပေကိတတွေအလုံးပါဝင်ပါတယ်။ရှင်းအောင်ရည်သေးမှုတွေစီဒီပထိုးတွေကကြောက်စီပခုအင်္ဂလိပ်ပခုစတဲ့မြို့ပညာတွေကြောက်စာပေစာတွေစတာကြောင့်မြန်မာနိုင်ငံက UNESCO World Heritage Site ကပေးတဲ့2014ခုနှစ်ကဟန်လင်းဘိတ်စလို့ပြည်ဖြစ်ပြစတဲ့ကျူးတုံးနိုင်ငံ2019ခုနှစ်မှာရှင်းအောင်မြို့တော်ပကံစတာတွေကိုကမ္ဘာ့မွေနှစ်ချင်းတွေဖြစ်သတ်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်။ဒီမြို့ပညာမွေတွေဟာကျမတို့လက်ထက်သာမကတောင်းလာနောင်တာစားရှင်ရည်ရွယ်ပေါင်းထိဆက်လက်ရှင်သန်နေနိုင်ကြမှာဖြစ်လို့ပြမိတ်တော်ကင်မျိုးချစ်ရဲ့အမျိုးပညာရည်သာလျင်နောင်လာနောင်သားများအတွက်မွေအစ်စ်အစ်စ်ကျန်ရေးမူဆိုတဲ့အဆိုအမိန့်လေးကိုကျမအမြဲတမ်းယုံကြည်လေးစားပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗိုလ်တုံးနေ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းတူမီတာ20 kHz 15.13 ညလိုင်းတူမီတာ25 kHz 11.13 ညလိုင်းတူမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာဒီကနေ့မနက်ဖြန်နောက်ဆုံးရဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ခင်ဗျာ
အမေရိကန်ပြည်အစိုးရမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျော်ဝနိုင်တဲ့အတွက်သတိထားကြဖို့ကူးစက်ရောဂါထိန်းချုပ်တားဆီးဌာန CDC ကသတိပေးပါတယ်ဗိုင်းရပ်စ်ကူးစက်နိုင်သလားဆိုတာမေးရမယ့်အချိန်မဟုတ်ပဲဒီတိုင်းပြည်မှာဘယ်အချိန်စဖြစ်မလဲလူပလောင်များများမှာဘလောက်ပြင်းပြင်းထန်ထန်ခံစားရမလဲဆိုတာကိုအတိအကျမေးခွန်းထုတ်ရမှာဖြစ်တဲ့အကြောင်း CDC ရဲ့ကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူဒေါက်တာနန်စီမက်ဆိုနီယာကအင်ကာနေမှာပြောလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်နေတူဘဝတွေပေါ်အကြီးအကျယ်ရိုက်ခတ်လာနိုင်တာကိုအမေရိကန်နိုင်ငံသားတွေမျှော်လင့်ထားဖို့လည်းသတိပေးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်အရေးကိစ္စပေါ်အမေရိကန်ဆွေရဲ့တုံ့ပြန်ခံတွေ့ပုံတွေနဲ့ပတ်သက်လို့အင်ကာနေကတော့လွတ်တော်မှတ်တွေကြားသဘောထားကွဲပြားခဲ့ကြတာပါအမေရိကန်ပြည်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်ပေါ်မှာတော့ဒီမိုကရက်လွတ်တော်အမတ်တွေကလက်မခံခဲ့ကြပါဘူးမြန်မာနိုင်ငံပါဝင်အာရှနိုင်ငံတချို့ကပြန်လာတဲ့သူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါလက္ခဏာတွေ့ရတဲ့ဆိုရင်ကိုယ့်ဘာသာကိုသိကြနေထိုင်ကြဖို့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကတတိပေးလိုက်ပါတယ်ဖေဖော်ဝါရီလ19ရက်နေ့ကစပြီးမြန်မာလာအိုကမ္ဘောဒီးယားဗီယက်နမ်နဲ့အီတလီနိုင်ငံမြောက်ပိုင်းကနေပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာမပြင်းထန်ဘူးဆိုရင်တော့မှအိမ်ထဲကနေအိမ်ပြင်ကိုမထွက်ကြဖို့တခြားသူတွေနဲ့တိတိဆက်ဆက်တာမျိုးတွေကိုရှောင်ရှားဖို့နဲ့ကျန်းမာရေးဌာနအရေးပေါ်ဖုန်းနံပါတ်ကိုဆက်သွယ်ကြဖို့လည်းအင်္ဂါနေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ
်ပိုတိုနေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Calvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ရဲမထုံပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကို Light to Media Second, Light to Media 19နဲ့ Light to Media 25တို့ကနေအတန်လွင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါတောတက်ရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.